Welcome to the Voice of America in Burmese.
민글람 네 키마신 아메리칸 비라우스 워싱턴 DC 묘로 아메리칸 탄옌 2019년 노벤버 6일 보통네 미네켄 시즌 2고 미얀마 선로진 미네 6나이가 네 9나이 아티 라이도미터 32 40 48도가 네 다이야이 톡뢰 니바비 တော်ရရှင်များ ရှင် လန်းချက်မြေကြပါစေရှင် ကျမ တင်ကြီးထိုက်ပါ
မင်္ဂလာပါရှင် ကျမ ကခင်ရတ်တပ်ပါ ဒီမနက်ခင်းသတင်းတွေကို ကိုရဲမင်းထွန်းနဲ့အတူ ကြင်ညာပေးပါပါ သမ္မတဒေါ်နယ်ထရမ့်အနိုင် နိုင်ငံရေးအရအသာစီးရစီကိုအတွက်စုံစမ်းမှုတွေလုပ်မပေးရင် Ukraine ကိုပေးရမယ်စီးရဲထောက်ကူတွေပေးမှာမဟုတ်ဘူးလို့ သူ ယုံကြည်ကြောင်း EU ဆိုင် American သမ္မတကြီးကကြားနာပွဲမှာထွက်ဆိုခဲ့ပါတယ် American
နဲ့တရုတ်တို့ကြားလက်ရှိဖြစ်ပေါ်နေတဲ့ကုန်သွယ်ရေးစစ်ပွဲဟာနှစ်နိုင်ငံစလုံးအတွက်အကျိုးရုပ်စေတယ်လို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှတ်တမ်းကြီးထိုင်ကောင်းပါပြီရှင်သတင်းတွေပြီးသတင်းဆောင်ပါတွေတင်ပြတဲ့အခါမှာတော့ဟိုတက်ထဲမှာမဲထဲမယ်ဆိုလို့ရှိရင်ပါတီထုတ်ရဲဝဲထဲမှာပဲဆူလာချက်ပေါ်မှာအခြေခံလေးတွေပဲကျွန်တော်ထင်တယ
ဲ့အေးအေးရခိုင်လက်နက်ကင်တပ်အရေးအိန္ဒိယဘက်ကဝင်ရောက်ဆွတ်ဖက်လာနိုင်ခြင်းနောက်လေရုညဉ့်ဉန်းမှုနဲ့ရင်ဆိုင်နေရတဲ့အိန္ဒိယနိုင်ငံမှာရောဘလို့အခြေအနေရှိလဲဆိုတာဒီကိုကြားကြရပါမယ်။ကမ္ဘာသတင်းတွေတဲကမြန်မာအကြောင်းကောက်နှုတ်ချက်အင်္ဂါညချမ်းတိုက်ရိုက်လေးလိုက်အစီအစဉ်နဲ့သောရရှင်တို့ရဲ့ယုံကြည်ရာတွေကိုမျှဝေထားတဲ့သူယုံကြည်ရာအစီအစဉ်တို့ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုရေဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မြို့သက်နဲ့ကိုရဲမင်းထွန်းတို့ကကြီးညာပေးကြပါအောင်ရှင်။
သမ္မတဒေါ်နယ်ထရမ့်ကိုနိုင်ငံရေးအထောက်အကူဖြစ်စေမဲ့စုံစမ်းစစ်ဆေးမှုတွေလုပ်ပေးမယ်လို့ယူကရိန်းကလူသိရှင်ကြားမကြေညာရင်ယူကရိန်းတွက်အမေရိကန်ရဲ့စစ်ရေးအကူအညီဒေါ်လာတန်း400လောက်ကိုထုတ်ပေးမှာမဟုတ်ဘူးလို့သူယုံကြည်ထားကြောင်းဥရောပသမ္မတကဆိုင်ရာအမေရိကန်သမ္မတကြီးဂေါ်ဒန်ဆွန်လင်းကအောက်လွှတ်တော်ကျမ်းစာပွဲမှာထွက်ဆိုခဲ့ပါတယ်ဒီမိုကရက်တစ်ကြီးစိုးထားတဲ့အောက်လွှတ်တော်ကသမ္မတထရမ့်အပေါ်မှာတရားဆက်ဆွနိုင်ရင်စုံစမ်းစစ်ဆေးမှုတွေလုပ်ခဲ့ခြင်းကသမ္မတကြီးဆွန်လင်းထွက်ဆိုထားတာအတွက်ပြန်လဲပြီးဖော်ပြချက်ကိုအင်ကာနေမှာထုတ်ပြန်လိုက်တာဖြစ်ပါတယ်။အာဂရီလိုက်စားမှုဆန်ရချိညာချက်ကိုလူသိရှင်ကြားထုတ်ပြန်ပေးဖို့အတွက်သူတို့သတင်းပတ်ပေါင်းများစွာပြောကြားခဲ့တဲ့အတိုင်းယူကရိန်းဘက်ကလုံမပင်းရင်အမေရိကန်ကပေးမယ့်အထောက်ပံ့တွေရမှာမဟုတ်ဘူးလို့သူကယူကရိန်းသမ္မတဗိုလ်ဒိုမီယာဇယ်လင်စကီရဲ့လက်ထောက်နဲ့စက်တင်ဘာ1ရက်နေ့ဝါဆောကတွေ့ဆုံပွဲမှာတတိပေးခဲ့ကြောင်းသမ္မတကြီးကပြောကြားခဲ့တယ်လို့ဖော်ပြထားပါတယ်။သမ္မတထရမ့်ကယူကရိန်းသမ္မတနဲ့ဇူလိုင်လတယ်လီဖုန်းဆက်သွယ်ပြောကြားစဉ်မှာ2020ရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီဘက်ကအလားအလာရှိတဲ့သူ့ရဲ့နိုင်ငံရေးပြိုင်ဘက်ဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့သူ့ရဲ့သားဖြစ်သူဟန်တာဘိုင်ဒန်တို့ရဲ့ယူကရိန်းတဘာဝဒဏ်ွေကုမ္ပဏီမှာလှုပ်ဆောင်နေတာတွေနဲ့သမ္မတထရမ့်ရဲ့2016ရွေးကောက်ပွဲမှာယူကရိန်းကဂျားဝင်နှောက်ယှက်တဲ့အထောက်အထားရှိမရှိယူကရိန်းကိုစုံစမ်းခိုင်းခဲ့တာကိုသမ္မတကြီးဆွန်လင်းကရည်ညွှန်းပြီးပြောကြားခဲ့တာဖြစ်ပါတယ်သမ္မတကြီးဆွန်လင်းဟာ2019သမ္မတထရမ့်ကျန်းသက်စာကျင်းဆိုပွဲအခမ်းအနားအတွက်အဓိကအလှရှင်တဦးလည်းဖြစ်ပါတယ်
။လက်နက်ကင်မှုရေကိုင်းနိုင်ငံရဲ့ချုံခိုတိုက်ခိုက်မှုကြောင့်မက္ကဆီကိုနိုင်ငံမြောက်ပိုင်းမှာနေထိုင်တဲ့အမေရိကန်မိသားစုဝင်တွေသေဆုံးသွားပြီးတဲ့နောက်မှာမူရစ်မောင်ခိုကိုင်းတွေကိုနှိမ်နင်းဖို့အမေရိကန်ပြည်ထောင်စုနဲ့မက္ကဆီကိုနိုင်ငံတပ်ဖွဲ့တွေပူးပေါင်းဆက်စည်ရေးလုပ်ဖို့အချိန်ကျပြီလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကထွီတာမှာရေးသားခဲ့ပါတယ်။ပျော်ရှင်ပွဲရာမိသားစုတစုနဲ့ယူတာပြည်နယ်ကမိတ်ဆွေတွေဟာမူရစ်ကိုင်းနိုင်ငံရဲ့တိုက်ပွဲကြားထဲရောက်ရှိသွားခဲ့ရတာလို့လည်းရေးသားခဲ့ပါတယ်။အခုအခါမက္ကဆီကိုသမ္မတကမူရစ်ကိုင်းတွေကိစ္စကိုအရေးကြီးတဲ့ကိစ္စအဖြစ်ယူဆလာတာဟာကောင်းမွန်တဲ့အချက်ဖြစ်ကြောင်းမူရစ်ကိုင်းတွေသိအင်အားကြီးလွန်လို့တခါတရံစစ်တပ်ဖွဲ့ဝင်တွေလိုအပ်မှာဖြစ်ကြောင်းလည်းရေးသားခဲ့ပါတယ်။မက္ကဆီကိုမြောက်ပိုင်းမှာမူရစ်ကိုင်းတကန်းရဲ့တိုက်ခိုက်မှုကြောင့်ကလေး6ဦးနဲ့အမျိုးသမီး3ဦးထပ်မံတဲ့တိဆုံသွားတဲ့ကိစ္စနဲ့ပတ်သက်ပြီးမက္ကဆီကိုသမ္မတအန်ဒရီယက်စ်မန်နူယယ်လိုပက်စ်အိုဘရာဒိုဟာအင်္ဂါနေ့မော်လယ်ပိုင်းမှာသမ္မတထရမ့်နဲ့တယ်လီဖုန်းဆက်သွယ်စကားပြောခဲ့ပါတယ်။အင်္ဂါနေ့အစောပိုင်းမှာတော့သမ္မတအိုဘရာဒိုကသမ္မတထရမ့်ပြောတဲ့ပူးတွဲစီရေးစီမံချက်ဟာသူယုံကြည်တာနဲ့မကိုက်ညီဘူးလို့ထွီတာမှာရေးသားခဲ့ပါတယ်။နှစ်နိုင်ငံအကြားတရားဥပဒေစိုးမိုးရေးပူးပေါင်းလှုပ်ဆောင်တာတွေရှိခဲ့ပူးပေမဲ့အမေရိကန်တပ်တွေမက္ကဆီကိုနိုင်ငံထဲဝင်ရောက်တိုက်ခိုက်ဖို့အလားအလာနေပါတယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်။အခုဖြစ်ရဟာအကြမ်းဖက်တပ်ဖက်မျိုးတွေကြုံတွေ့ရလေရှိတဲ့မက္ကဆီကိုနိုင်ငံမှာအရက်သားတွေအစုလိုက်အပြုံလိုက်တိုက်ခိုက်ခံရတဲ့နောက်ဆုံးဖြစ်ရတစ်ခုလည်းဖြစ်ပါတယ်ခင်ဗျာ။
အာဖရိကဥဂျိုဒေတာကဆိုမာလီယာနိုင်ငံတွင်အစွန်းရောက်တွေကိုချေမှုန်းရင်းနဲ့ပတ်သက်ပြီးဆွေးနွေးဖို့အမေရိကန်ပြည်ထောင်စုအာဖရိကဒေတာအမေရိကန်စစ်ဌာနချုပ်အကြီးအကဲဗိုလ်ချုပ်တီစတီဖန်တောင်ဆန်ဟာဆိုမာလီယာနိုင်ငံကိုအင်ကာနေမှာတွားရောက်ခဲ့ပါတယ်။အာဖရိကမိတ်ဆွေတွေ အရှေ့အာဖရိကဒေသကအမေရိကန်ရဲ့အကျိုးစီးပွားတွေနဲ့အမေရိကန်နိုင်ငံအတွက်ချိန်ချောက်မှုတွေရှိနေတဲ့ IS စစ်တွေးကြွအဖွဲ့အပြင်အယ်ကိုင်ဒါနဲ့ဆက်နွယ်နေတဲ့ဒေသရင်းအယ်ရှဘပ်အဖွဲ့တွေကိုဖိအားဆက်ပြီးတော့ပေးဖို့အတွက်အမေရိကန်ရဲ့စီးရဲလှုပ်ဆောင်မှုတွေတိုးတက်မှုဘလောက်ရှိတယ်ဆိုတာကိုသူလေ့လာမှဖြစ်ကြောင်းဗိုလ်ချုပ်ကြီးတောင်ဆန်ကပြောပါတယ်။ဗိုလ်ချုပ်ကြီးတောင်ဆန်ဟာဆိုမာလီယာသမ္မတမိုဟာမက်အဗ်ဒူလာဟီမိုဟာမက်နဲ့ရောဖာမဟိုလိုလူသိများတဲ့ဆိုမာလီယာစစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးမိုဟာမက်အလီဘာရာစီနဲ့ပါအင်ကာနိကတွေ့ဆုံပြီးလုံခြုံရေးဆိုင်ရာတွေကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဆိုမာလီယာကိုတွားရောက်တဲ့ဗိုလ်ချုပ်ကြီးတောင်ဆန်ရဲ့ခီးစဉ်အတွင်းအဲ့ဒီမှာတက်ချထားတဲ့အမေရိကန်တပ်သား900လောက်နဲ့လည်းတွေ့ဆုံခဲ့တယ်လို့ African ပြောခွင့်ရကပြောကြားလိုက်ပါတယ်။ဆိုမာလီယာတပ်တွေကိုပံ့ပိုးပေးနေတဲ့ American စစ်တပ်လေးရဲ့အခြေစိုက်စခန်းစက်တင်ဘာ30ရက်နေ့အတိုက်ခိုက်ခံရမှုမှာအယ်ရှဘပ်တိုက်ခိုက်ရေးသမားတွေပါပါဝင်နေတဲ့ဗီဒီယိုကို site ထောက်လိုင်းရေးအဖွဲ့ကထုတ်ပြန်ထားပါတယ်
။အမေရိကန်ပြည်ထောင်စုမှာတော့အရေးပါတဲ့ရွေးကောက်ပွဲ၃ခုကိုအင်္ဂါနေ့မှာကျင်းပခဲ့ပါတယ်။သမ္မတဒေါ်နယ်ထရမ့်ကလည်း Republican Party ကိုစားပြုဝင်ပြိုင်ကြမဲ့ကိုယ်စားလှယ်လောင်းတွေဘက်ကနေမဲဆွယ်စည်းရုံးနေကြတာပါ။ Kentucky, Mississippi နဲ့ Virginia ပြည်နယ်အုပ်ချုပ်ရေးမှူးရွေးကောက်ပွဲတွေကိုအင်္ဂါနေ့မှာကျင်းပခဲ့ပြီးသမ္မတထရမ့်က Kentucky ပြည်နယ်ကလက်ရှိ Republican အုပ်ချုပ်ရေးမှူး Matt Vavin အတွက်ရွေးကောက်ပွဲမတိုင်ခင်မဲဆွယ်ပေးခဲ့ပါတယ်။ Kentucky ပြည်နယ်အုပ်ချုပ်ရေးမှူး Vavin ဟာသမ္မတထရမ့်ကိုထောက်ခံသူတူလည်းဖြစ်ပါတယ်။ဒီရွေးကောက်ပွဲတွေအတွင်းသမ္မတထရမ့်ရဲ့မဟာမိတ်တွေဖြစ်တဲ့ Republican တွေအနိုင်ရမရဆိုတာကလာမယ့်နှစ်မှာကျင်းပမယ့်2020သမ္မတရွေးကောက်ပွဲမှာသမ္မတထရမ့်ပေါ်မဲဆန္ဒရှင်တွေဘက်ကဘယ်လိုသဘောထားရှိမလဲဆိုတာကိုခံမှန်းတဆနိုင်မှာဖြစ်ပါတယ်။ဒီလိုစီယုံရေးတွေစီရွေးကောက်ပွဲတွေလုပ်နေချိန်မှာပဲအမေရိကန်ရွေးကောက်ပွဲတဲ့နိုင်ငံရဲ့ခြားကငွေကြေးထည့်ဝင်လှူဒါန်းမှုတွေပေါ်မှာလည်းစိုးရိမ်ပူပန်မှုတွေပေါ်ထွက်နေပါတယ်။အဲ့ဒီလှူဒါန်းငွေတွေဘလောက်ရှိမလဲဆိုတဲ့အတိုင်းအတာကိုမသိနိုင်သလိုလှူဒါန်းငွေတွေကိုကန့်သတ်ချက်နဲ့တာဝန်ခံမှုကလည်းအနှဲငယ်သာရှိပါတယ်။အမေရိကန်ရွေးကောက်ပွဲတွေပေါ်နိုင်ငံရဲ့ခြားငွေကြေးရဲ့ဩဇာလွှမ်းမိုးမှုကိုတိတိကျကျတိုင်းတာဖို့ခက်ခဲတယ်လို့ကြွမ်းကျင်သူတွေကပြောဆိုနေစမှာပဲ။ရွေးကောက်ပွဲငွေကြေးလှူဒါန်းမှုပမာဏနဲ့ပတ်သက်ပြီးအမေရိကန်တရားရုံးရဲ့လွန်ခဲ့တဲ့ဆယ်နှစ်ကဆုံးဖြတ်ချက်ကြောင့်လှူဒါန်းငွေပမာဏအများအများတိုးတက်လာတယ်လို့တော့အားလုံးကလက်ခံသဘောတူနေကြပါတယ်ခင်ဗျာ
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 0483ညလိုင်းဒိုမီတာ48 kHz 6753ညဒုတိယနိုင်ရွက်မှာလိုင်းလမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်
VOA American တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။လွန်ခဲ့တဲ့၄နှစ်ကျော်က Ranger ဒုက္ခသည်တွေကိုမြန်မာနိုင်ငံကနေထိုင်းနိုင်ငံတောင်ပိုင်းကိုခိုးထုတ်ရမှာပါဝင်တဲ့အဓိကတန်လျက်ရှိသူတွေတဲကထိုင်းစုကဖန်ဝရန်ထုတ်ထားသူတဦးဖြစ်တဲ့ကိုတုတ်ခေါ်စန်တီပီယာကောကိုကမ္ဘောဒီးယားနိုင်ငံမှာဖမ်းဆီးရမည်ပြီးအခုသူ့ကိုထိုင်းအာဏာပိုင်တွေစီလွှဲပြောင်းပေးရခဲ့တယ်လို့ရေထိုင်းရဲဌာနအကြီးအကဲတဦးဖြစ်တဲ့ Suprapom Chaichan ကတနင်္ဂနွေနေ့သတင်းစာရှင်းလင်းပွဲမှာပြောပါရတယ်။2015ခုနှစ်တုန်းကဖြစ်ပွားခဲ့တဲ့လူကုန်ကူးမှုမှာပါဝင်တဲ့စစ်တပ်တာဝန်ရှိသူတချို့အပါအဝင်လူပေါင်း148ယောက်ကဒုက္ခသည်တွေကိုမလေးရှားကိုမပို့ခင်ထိုင်းမလေးနယ်စပ်ထိုင်းနိုင်ငံတောင်ပိုင်းဆုံခလခရိုင်ဟရိုင်မြို့နယ်ပဒံဘေးစားတောရင်းယာယီစခန်းမှာထိမ့်သိမ်းထားကြတာဖြစ်ပြီးဒီလိုဖမ်းဆီးထားချိန်မှာလူကုန်ကူးသူတွေကနှင်းပန်းနှိပ်စက်တာနဲ့လူသက်မှုတွေကျူးလွန်ခဲ့ကြတာဖြစ်ပါတယ်။လူကုန်ကူးသူတွေရဲ့စခန်းကိုထိုင်းအာဏာပိုင်တွေဝင်ရောက်ဖမ်းဆီးရမှာတော့မြုပ်ထားတဲ့လူသေးအလောင်းအများပြားကိုတူးဖော်တွေ့ရှိခဲ့တာပါ။ဒီမှုမှာအစိုးရထိတ်တန့်စစ်ဖက်ခေါင်းဆောင်တချို့လည်းပါဝင်နေတာတွေ့ရှိခဲ့ရပါတယ်။အခုလွှဲပြောင်းပေးရခဲ့တဲ့စန်တီပီယာဂိုဟာဒီလူကုန်ကူးကိုင်းရဲ့ဝင်ငွေထွက်ငွေစည်းရုံးကိုကင်ပေးသူဖြစ်တဲ့အတွက်ထိုင်းစစ်ရကဖမ်းဝရမ်းထုတ်ထားသူဖြစ်ပြီးအဲ့ဒီအချိန်ကလေးကသူကကမ္ဘောဒီးယားကိုထွက်ပြေးသွားခဲ့သူဖြစ်ကြောင်းလည်းသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဖမ်းဆီးရမိခဲ့တဲ့စန်တီပီယာဂိုကိုလွန်ခဲ့တဲ့၄နှစ်ကလူကုန်ကူးမှုမှာပါဝင်သူတွေအတွက်ချမှတ်ခဲ့တဲ့ထောင်ဒဏ်ပြစ်ဒဏ်28နှစ်ကနေ89နှစ်အထိတိုးမြှင့်ချထားခဲ့ပါတယ်
။ရွန်ဂျာရေးနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံကိုအပြေးအဝါထောက်ခံတယ်ဆိုတာကိုအမေရိကန်ပြည်ထောင်စုကထပ်လောင်းပြောဆိုခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီး AK Abdul Momman ကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနတာဝါရှားနဲ့အာရှလေပိုင်းဆိုင်ရာခိတ္တလက်ထောက်နိုင်ငံရဲ့ဝန်ကြီး Alice Wells နဲ့တနင်္လာကြာတွေ့ဆုံအပြေးမှာကူလို့ပြောတာဖြစ်ပါတယ်။ Ranger တွေနေရပြန်ရေးအမေရိကန်နိုင်ငံကဘင်္ဂလားဒေ့ရှ်နိုင်ငံကိုဘယ်လိုထပ်ဆောင်းကူညီရမလဲဆိုတဲ့ကိစ္စကိုအသေးစိတ်ဆွေးနွေးခဲ့တယ်လို့လည်းဝန်ကြီးမိုမန်ကပြောပါတယ်။ဒုက္ခသည်တွေကို Bashan Char Jun ကိုပြောင်းရွှေ့ရေးကိစ္စနဲ့ပတ်သက်ပြီးတော့လည်းဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့အဲ့ဒီကျွန်းကိုပြောင်းရွှေ့ဖို့အတင်းကျပ်လှုပ်ဆောင်မှာမဟုတ်ကြောင်းဒါပေမဲ့သူတို့အဲ့ဒီကိုသွားရင်တော့ပိုကောင်းမွန်တဲ့နေထိုင်မှုအခြေအနေ ေကိုရရှိမှာဖြစ်ကြောင်းဒုက္ခသည်တွေပြောင်းရွှေ့ရေးအစီအစဉ်ကို American လက်ထောက်ဝန်ကြီးကမကန့်ကွက်ကြောင်းလည်းပြောပါတယ်ဒါပေမဲ့လက်ထောက်ဝန်ကြီး Wells ကတော့ပြောင်းရွှေ့တဲ့အခါလူသားချင်းစာနာမှုဆိုင်ရာအထောက်ပံ့တွေပိုပြီးများလာမလားဆိုတာကိုတော့ပြန်လည်စမ်းစစ်မှာဖြစ်တယ်လို့ Bangladesh နိုင်ငံကြီးဝန်ကြီးကမွန်မန်ကပြောပါတယ်။ American နိုင်ငံဟာဒုက္ခသည်တွေကိစ္စမှာငွေကြေးအများဆုံးအလူရှင်လည်းဖြစ်ပါတယ်။အစောပိုင်းတုန်းကလည်းလက်ထောက်ဝန်ကြီး Wells က American နိုင်ငံအနေနဲ့ Bangladesh နိုင်ငံနဲ့အတူရပ်တည်နေကြောင်း Caucasus Bazaar မှာဒုက္ခသည်တွေခုံလုံးနေတဲ့လူမှုအတိုင်းအဝိုင်းအတွက်အစီအစဉ်တွေကိုဆွေးနွေးခဲ့ကြောင်းပြောထားခဲ့ပါတယ်။ Roger အသုံးလုံးကိုလက်မခံတဲ့မြန်မာအစိုးရကတော့ဒုက္ခသည်တွေနေရာပြန်ရေးဆောင်ရွက်နေတယ်လို့ပြောထားခဲ့ပေမဲ့အခုချိန်ထိတော့နှစ်နိုင်ငံသဘောတူညီချက်အရမြန်မာနိုင်ငံကိုပြန်လာတဲ့ဒုက္ခသည်မရှိသေးပါဘူး
။ American နဲ့တရုတ်တို့ကြားလက်ရှိဖြစ်ပေါ်နေတဲ့ကုန်သွေးစစ်ပွဲဟာစားသုံးသူတွေအတွက်ကုန်စည်နှုန်းကြီးမြင့်မှုနဲ့အတူကုန်ထုတ်လုပ်မှုကျဆင်းမှုကြောင့်နှစ်ဖက်စလုံးရဲ့စီးပွားရေးကိုထိခိုက်စေတယ်လို့ကုလသမဂ္ဂကပြောပါတယ်။ကမ္ဘာစီးပွားရေးအင်အားအကြီးအမားဆုံးနိုင်ငံကြီးနှစ်နိုင်ငံရဲ့အပြန်အလှန်ကုန်သွယ်ကုန်တွန်းမြင့်ကောက်ခံနေမှုရဲ့အကျိုးဆက်တွေကိုလေ့လာရမှာနှစ်ဖက်စလုံးကြီးမားတဲ့ဆုံးရှုံးမှုတွေကြုံနေတာတွေ့ရကြောင်းကုလသမဂ္ဂကုန်သွယ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအဖွဲ့နောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါတယ်။ဒီလိုဖြစ်ပေါ်နေတာနှစ်ဖက်စလုံးအရှုံးပေါ်နေတဲ့ကုန်သွယ်ရေးဟာကုန်သွယ်ဖက်နှစ်နိုင်ငံအတွက်တမကတကဘာလုံးရဲ့စီးပွားရေးတည်ငြိမ်မှုအပေါ်မှာပါတက်ရောက်နေတဲ့အပြင်အနာဂတ်စီးပွားရေးကြီးထွားမှုအတွက်ပါရိုက်ခတ်မှုရှိလာတယ်လို့လည်းကုလသမဂ္ဂနိုင်ငံတကာကုန်သွယ်ရေးနဲ့ကုန်ပစ္စည်းထံရဌာနကထုတ်ပြန်တဲ့ညင်ညာချက်မှာဖော်ပြထားပါတယ်
။ဝီကာမွတ်စလင်လူတက်ကြွလှူချသူတွေနဲ့စင်ကြံပြည်နယ်ထင်းသိမ်းစခန်းတွေကနေလွတ်မြောက်လာသူတွေရဲ့မိသားစုဝင်ဆွေမျိုးတွေပေါ်တရုတ်နိုင်ငံကပြုမှုဆက်ဆံနေတာနဲ့ပတ်သက်ပြီးစိုးရိမ်ပူပန်မိတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကပြောပါတယ်။ဝီကာတက်ကြွလှူချသူတွေနဲ့ရှင်ချင်းပြည်နယ်ကထင်းသိမ်းစခန်းတွေကနေလွတ်မြောက်လာပြီးအဲ့ဒီစခန်းတွေအကြောင်းပြောပြသူတွေရဲ့ဆွေမျိုးသားချင်းတွေကိုတရုတ်စိုးရကအနှောက်အယှက်ပေးနေတာအချင်းချတာတွေနဲ့ဥပဒေမဲ့တရားစီရင်တာတွေကိုကြားသိနေရတဲ့အတွက်အမေရိကန်နိုင်ငံအနေနဲ့အလွန်အမင်းစိုးရိမ်ပူပန်မိတယ်လို့နိုင်ငံဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဝန်ကြီးပုံပီယိုကပြောပါရယ်ခင်ဗျာ Direct from Washington The Voice
of America VOA ထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုရဲမင်းထွန်းတို့ကြေညာပေးခဲ့တာပါအခုတော့သတင်းဆောင်ပါတွေနားဆင်ကြရအောင်ပါရှင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC ကလွှတ်တော်ကိုတင်းသွင်းထားတဲ့ရွေးကောက်ပွဲဆိုင်ရာဤဥပဒေပြင်ဆင်ချက်မူကြမ်းကိုဝေဖန်နေကြပါတယ်။အထူးသဖြင့်တော့တပ်စခန်းတွေအတွင်းကမဲယုံတွေကိုတပ်အပြင်မှာထားမယ်ဆိုတဲ့အချက်ကိုအဓိကဝေဖန်ထောက်ပြချတာပါ။ဒီတော့အတွင်းမှာပဲနိုင်ငံရေးပါတီ20ကလည်းကန့်ကွက်စာထုတ်ပါတယ်။ဝေဖန်ချက်တွေအပေါ်ကော်မရှင်ဘက်ကဘလို့တုံ့ပြန်ပါသလဲနိုင်ငံရေးပါတီတွေကရောဘယ်ကိစ္စကိုကန့်ကွက်နေကြသလဲဆိုတာကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA သတင်းတောင်းမမေခါကသတင်းပေးပို့ထားပါတယ်ရှင
်ပြီးခဲ့တဲ့နိုဝင်ဘာ3ရက်နေ့ကစစ်တပ်အတွင်းကမဲယုံတွေကိုအပြင်မှာထားမယ်ဆိုတဲ့ရွေးကောက်ပွဲဆိုင်ရာဤဥပဒေပြင်ဆင်ချက်ပါဝင်တဲ့ဥပဒေကြမ်းကိုရွေးကောက်ပွဲကော်မရှင် UEC ကလွှတ်တော်ကိုပေးပို့ခဲ့တာဖြစ်ပါတယ်။ရွေးကောက်ပွဲဤဥပဒေကို၅ကြိမ်မြောက်ပြင်ဆင်ချိန်မှာပါလာတဲ့ထပ်မံဖြည့်ဆွက်ချက်တစ်ခုလည်းဖြစ်ပါတယ်။စစ်တပ်အတွင်းကမဲယုံတွေကိုတက်ပြင်ပနေရာချဖို့လှုံ့ဆော်တာနဲ့ပတ်သက်ပြီးအမြင်မျိုးမျိုးတွေရှိနေသလိုကော်မရှင်လှုံ့ဆော်ချက်နဲ့ပတ်သက်လို့မေးခွန်းထုတ်နေတာတွေလည်းရှိပါတယ်။ဒီအပေါ်မှာရွေးကောက်ပွဲကော်မရှင်ရဲ့ပြောရေးဆိုခွင့်ရှိသူဦးမြင့်နိုင်ကအခုလိုတုံ့ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။
ကျွန်တော်တို့ဥပဒေနည်းဥပဒေအတိုင်းပဲဆောင်ရပါတော့ကဲ
။ပြီးခိုင်ဖြိုးပါတီကိုယ်စားလှယ်ဦးတောင်အေးကတော့အခုထုတ်ပြန်ဖို့လုပ်နေတဲ့နည်းဥပဒေဟာတက်မတော်ရဲ့သဘောတဘာဝနဲ့တိဆောက်ပုံကိုတေချာမလေးလာပဲလှုပ်ဆောင်ထားတာဖြစ်တယ်လို့ဝေဖန်လိုက်ပါတယ်။
အဲ့တော့တက်မတော်ရဲ့သဘောတဘာဝနဲ့တက်မတော်ရဲ့တိဆောက်ပုံတက်မတော်ရဲ့ဖွဲ့စည်းမှုတက်မတော်ရဲ့လုပ်ငန်းတောင်ဒါတွေကိုဟိုတေချာချာထဲထဲဝင်သိပြီးမှဒီနည်းဥပဒေထုတ်ပြန်တင်တယ်လို့အင်္ဂါတော့တို့ပဲမြင်တယ်။ဘာကြောင့်လဲဆိုတော့ဒီတက်တွေကတချို့တက်တွေဆိုရင်ရရွာတွေနဲ့အယံဝေးတယ်သူတောင်ဝန်ထမ်းဆောင်တဲ့တောင်ဝန်တွေကလည်းအင်တန်ကြီးလေးတဲ့ကိစ္စတွေဖြစ်တယ်အဲ့ဒီတက်အဝန်ဝိုင်းနဲ့အဲ့ဒီလုပ်ငန်းတောင်ဝန်တွေပြစ်ပယ်ပြီးတော့ဝေးလံတဲ့နေရာမှာတွားပြီးတော့မဲယုံမှာမဲဆန္ဒပေးရမယ်ဆိုတာတော်တော်လေးတော့ခက်ခဲတွေရှိသွားနိုင်တယ်အဲလုံခြုံရေးလည်းထိခိုက်နိုင်တယ်ဒါကြောင့်မို့ဒါတွေကတော့နည်းနည်းညှိနှိုင်းဆောင်ရွက်မှအဆင်ပြေမယ်လို့ထင်တယ
်အခုလိုတက်တွင်းမဲယုံတွေနဲ့ပတ်သက်ပြီးကော်မရှင်လှုပ်ဆောင်ချက်ကိုဝေဖန်မှုတွေရှိနေခြင်းနဲ့တစ်ချိန်တည်းမှာပဲအမေရိကန်အခြေစိုက်ကုမ္ပဏီတစ်ခုဖြစ်တဲ့ International Foundation for Electoral System IFES ကနေရွေးကောက်ပွဲကော်မရှင်အသီးသီးမှအသုံးပြုမဲ့ IT ပစ္စည်းတွေအတွက်တင်ဒါအောင်မြင်ခဲ့တာနဲ့ပတ်သက်လို့အငင်းပွားပွဲရာတွေရှိတယ်လို့ဆိုပြီးကြံ့ခိုင်ရေးပါတီအပါအဝင်နိုင်ငံရေးပါတီ20ကကော်မရှင်ရဲ့လှုပ်ဆောင်ချက်အပေါ် ကန့်ကွက်စာထုတ်ပြန်ခဲ့တာတွေရှိပါတယ်။ဒါနဲ့ပတ်သက်လို့မတူကွဲပြားခြင်းနဲ့ငြိမ်းချမ်းရေးပါတီဥက္ကဋ္ဌဒေါ်ဆန္နာဦးကဘာကြောင့်ကန့်ကွက်ရတယ်လဲဆိုတာကို VOA ကိုခုလိုပြောပြခဲ့ပါတယ်
။အဲ့ဒီသူရဲ့ဒီလိုပဲအမေရိကန်ဝယ်တဲ့အဲ့ဒီကွန်ပျူတာတွေကိုဟိုတွင်းလာပြီးဒီလိုမျိုးတခြားနိုင်ငံတွေမှာလည်းအဲ့မဲမတမာမှုတွေဖြစ်နေပေါ့ကွာ။
အခုနိုင်ငံရေးပါတီ20ကကန့်ကွက်တဲ့ကိစ္စဟာသူတို့နဲ့သက်ဆိုင်ခြင်းမရှိသလိုစာရွက်နဲ့သာမဲပေးတာဖြစ်လို့ကန့်ကွက်လွှာမှာပါတဲ့အတိုင်းမဲစင်းတွေမတမာမှုဖြစ်နိုင်တယ်ဆိုတာမဖြစ်နိုင်ကြောင်းအဲ့ဒီအတွက်စိတ်ပူဖို့လည်းမလိုကြောင်းရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေကပြောပါတယ်။အခုလိုစစ်တပ်မဲယုံတွေကိုတက်ပြင်းထားမယ်ဆိုတဲ့ကော်မရှင်ရဲ့လှုပ်ဆောင်မှုဟာတရားမျှတရဲ့လားလို့မေးခွန်းထုတ်ခံရတာနိုင်ငံရေးပါတီ20ကကန့်ကွက်ခံရတာတွေဟာကော်မရှင်ရဲ့ပွင့်လင်းမြင်သာမှုအားနည်းချက်ကြောင့်လို့ရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ PACE ရဲ့အမှုဆောင်ဒါရိုက်တာဆိုင်ရဲကျော်စွာမြင့်ကပြောဆိုလိုက်ပါတယ်
။ဟိုတက်ထဲမှာမဲထဲမှာဆိုလို့ရှိရင်ပါတီထုတ်ရဲဝယ်ထဲမှာလည်းစဉ်းစားချက်ပေါ်မှာအခြေခံတယ်လို့ပဲကျွန်တော်ထင်တယ်လေ။ဆိုတော့ဒါကကျွန်တော်ထင်တယ်ဒီမဲယုံကိုရှိရှိလိုက်တယ်ဒီကိစ္စကြောင်းသွားမယ်လို့ကျွန်တော်အဲ့တခုလည်းတော့မလုံတော့ဘူး။ဆိုတော့ဗျာအရေးကြီးရဲ့ဖြစ်စဉ်ကပါလဲဆိုတော့ဟိုကောင်းတဲ့ဥပဒေဖြစ်စီဆိုးတဲ့ဥပဒေဖြစ်စီပါဝင်ရှင်ပြိုင်နဲ့ပြည်မဲ့နိုင်ငံပါတီတွေအားလုံးကိုယ်စားလှယ်အားလုံးသဘောတူတဲ့အဖြစ်ပြောင်းလဲမှုဖြစ်လို့ရှိရင်ဒီကောဖြစ်စဉ်ကိုပါပို့ပြီးတော့ယုံကြည်မှာပေါ့အခုကျတော့ဒါကော်မရှင်ကသူ့အစံအစာချက်တစ်ခုနဲ့လုပ်တဲ့သဘောမျိုးဖြစ်နေတာဆိုတော့ဟိုတနေ့ကထုတ်တဲ့အမျိုးသားတရားစင်ဟိုင်းနဲ့ဖွံ့ဖြိုးပါတီပါဝင်ပါတီ20ထုတ်တဲ့ဒီကြေညာချက်ကပွန်လင်းမြင့်တာပုံပေါ်မှာအခြေခံပြီးတော့ဖြစ်လာတဲ့အကြောင်းရင်းလို့ကျွန်တော်ပြောလို့ရတယ်ဆိုတော့လက်ရှိ process တွေဘယ်လိုလုပ်နေကြလဲဆိုတော့ပါတီရဲ့ဆွေးနွေးပုံမှန်မှုတွေကိုပုံမှန်လေးကျွန်တော်တို့အဲ့လိုမျိုးတွေ့ဆုံလာမျိုးဆွေးနွေးရမျိုးမလုပ်ဘူး။အဲ့ဒီကြိုးစားကြမှာအဲ့ဒါဖြစ်တယ်လို့ကျွန်တော်ကော်မရှင်ရဲ့ပြမဆက်ဆံရေးပြပါပြောင်းဖို့
ဒီပွင့်လင်းမြင်သာမှုအားနည်းတယ်လို့ဝေဖန်မှုအပေါ်ကော်မရှင်ဘက်ကတော့အခုလိုတုံ့ပြန်ပြောဆိုသွားပါတယ
်။ပွင့်လင်းမြင်သာဆိုတာပဲကျွန်တော်တို့ထောက်ရနေပါတယ်မေးရမြလည်းအကုန်လုံးကျွန်တော်တို့ဖြေပေးနေပါတယ်။ကျွန်တော်လုတ်တိုင်းအကုန်လုံးကျွန်တော်တို့အခုလည်းမေးတာကျွန်တော်ဖြေတာပါပဲ။ပွင့်လင်းမြင်သာဆိုတာနဲ့ပဲကျွန်တော်ထောက်ရနေပါတယ်။ဘာမှတင်ချာမီလောက်တာမရှိဘူး။
ကော်မရှင်ကတင်သွင်းထားတဲ့ရွေးကောက်ပွဲဆိုင်ရာပြင်ဆင်ရေးနည်းဥပဒေကြမ်းကိုရပ်ပေါင်း90အတွင်းဆွေးနွေးမှာဖြစ်ပါတယ်။တကယ်လို့ကန့်ကွက်တဲ့သူရှိခဲ့ရင်တော့ဆွေးနွေးပြီးမဲခွဲဆုံးဖြတ်သွားမှာဖြစ်ပါတယ်ရှင်
။ရန်ကုန်ခြေဆိုင် VOA သတင်းတောက်မမေခါပါရှင်။အိန္ဒိယအစိုးရကအချိန်မီဂျာဝင်ဆောင်ရွက်တဲ့အတွက်အေအေရခိုင်လက်နက်ကင်တပ်ဖွဲ့ကသူတို့ဖမ်းဆီးခဲ့တဲ့အိန္ဒိယနိုင်ငံသား5ဦးအပါအဝင်မြန်မာနိုင်ငံသား5ဦးတို့ကိုနိုဝင်ဘာလ4ရက်နေ့အစောပိုင်းကပြန်လွှတ်ပေးခဲ့ကြောင်းနိုဝင်ဘာ5ရက်နေ့ရက်စွဲနဲ့အတည်ပြုထုတ်ပြန်ကြေညာခဲ့ပါတယ်။အိန္ဒိယအစိုးရရဲ့အဲ့ဒီထုတ်ပြန်ချက်မှာအိန္ဒိယနိုင်ငံသားတွေနဲ့အတူဖမ်းဆီးခံခဲ့ရတဲ့မြန်မာလွှတ်တော်အမတ်ပါလွတ်လာပြီလို့ဖော်ပြထားပေမဲ့တိကျအတည်ပြုချက်တော့မရသေးပါဘူး။အခုလိုအိန္ဒိယရဲ့ဂျာဝင်ဆောင်ရွက်မှုကိုကြည့်ရင်ရခိုင်လက်နက်ကင်အဖွဲ့နဲ့ပတ်သက်လို့အိန္ဒိယအစိုးရဘက်ကသတိထားကင်တွယ်နေတာကိုတွေ့ရတယ်လို့အကဲခတ်တွေကသုံးသပ်ပါတယ်။မိုင်အင်ချင်းနိုင်ကအပြည့်အစုံဆက်လက်တင်ပြမှာပါ
။ဒီကနေ့နိုဝင်ဘာလ3ရက်နေ့ကချင်းပြည်နယ်ပလဝမြို့ကနေရခိုင်ပြည်နယ်ကြောက်တော်မြို့ကိုကလဒန်မြစ်ကြောင်းအတိုင်းဆက်လီနဲ့စီးနင်းလာတဲ့ NLD ချင်းအမျိုးသားလွှတ်တော်ကိုယ်စားလှယ်ဥဟွေတင်းနဲ့အတူကလဒန်ဖွံ့ဖြိုးရေးစီမံကိန်းဝန်ထမ်းအိန္ဒိယနိုင်ငံသား5ဦးစကပြန်2ဦးဆက်လီသမား2ဦးစုစုပေါင်း10ဦးကိုအေအေရခိုင်လက်နက်ကိုင်တပ်ဖွဲ့ကလမ်းခုလက်မှာဖမ်းဆီးခေါ်ဆောင်သွားခဲ့တာဖြစ်ပါတယ်။အခုလိုရခိုင်ပြည်နယ်မှာရှိနေတဲ့အိန္ဒိယအစိုးရရဲ့ကလဒန်မြစ်စီမံကိန်းကသူတို့ဝန်ထမ်းတွေကိုရခိုင်လက်နက်ကိုင်ဖွဲ့ကဖမ်းဆီးခေါ်ဆောင်သွားခဲ့တဲ့အပေါ်မှာပြန်လည်လွတ်မြောက်ရေးအတွက်အိန္ဒိယအစိုးရကအချိန်မီဂျာဝင်ဆောင်ရွက်ခဲ့တာဖြစ်ကြောင်းအိန္ဒိယပြည်ထောင်ဝင်ကြီးဌာနရဲ့မနေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လွတ်မြောက်လာတဲ့အိန္ဒိယဝန်ထမ်း5ဦးထဲမှာတဦးကတော့အေအေအဖွဲ့ကဖမ်းဆီးထားချိန်မှာနှလုံးရောဂါဖောက်ပြီးတည်ဆုံးခဲ့ကြောင်းသူဟာနာတာရှည်စီးကျူဝေဒနာရှင်တဦးဖြစ်တယ်လို့လည်းအိန္ဒိယအစိုးရရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။သူ့ရဲ့ရုပ်အလောင်းကိုပြန်လည်လွတ်မြောက်လာတဲ့အိန္ဒိယနိုင်ငံသား4ဦးနဲ့အတူစစ်တွေမြို့ကိုတည်ဆောင်ခဲ့ပြီးတဲ့နောက်အိန္ဒိယနိုင်ငံကိုဆက်လက်ထွက်ခွာဖို့မနေ့ကပဲစစ်တွေကနေရန်ကုန်မြို့ကိုသူတို့အားလုံးထွက်ခွာလာပြီဖြစ်ကြောင်းအိန္ဒိယပြည်ထောင်ဝင်ကြီးဌာနကဆိုပါတယ်။ဒါပေမဲ့အိန္ဒိယဘက်ကထုတ်ပြန်ချက်မှာဖော်ပြထားတဲ့လွတ်မြောက်လာတဲ့မြန်မာနိုင်ငံသား5ဦးထဲမှာမြန်မာလွှတ်တော်အမတ်ပါဝင်တယ်ဆိုတဲ့သတင်းအပေါ်မှာတော့တိကျအတည်ပြုချက်မရသေးပါဘူး။ အခုလိုအိန္ဒိယအစိုးရကရခိုင်လက်နက်ကိုင်တပ်ဖွဲ့ကိစ္စမှာဈာဝင်ဆောင်ရွက်ခဲ့တာကိုကြည့်ရင်ရခိုင်ပြည်နယ်ကသူတို့ရဲ့ကလရံမြစ်စီမံကိန်းကိုနောက်ဆုတ်ပေးမှာမဟုတ်တယ်လို့သတိထားကင်တွယ်သွားမယ့်အနေအထားရှိတာတွေ့ရတယ်လို့အမေရိကန်ပြည်ထောင်စုအခြေစိုက်အိန္ဒိယမြန်မာဆက်ဆံရေးကျွမ်းကျင်သူဒေါက်တာတင့်ဆွေကသုံးသပ်ပါတယ်
အဲ့ဒီမှာအိန္ဒိယဆူရရဲ့ဂျာဝန်မှုနဲ့ပြန်လွတ်လာတယ်ဆိုတော့ဒါမှကောင်းတဲ့တဲ့မှာစိတ်ကောင်းစရာတော့ကွယ်လွန်သွားတဲ့အိန္ဒိယနိုင်ငံသားတယောက်ပေါ့နော်ဒါကိုကြည့်လို့ရှိရင်ဒီအိန္ဒိယမြန်မာနယ်စပ်ရခိုင်ဒေသမှာအိန္ဒိယနိုင်ငံရဲ့သူ့ရဲ့ဟိုအမျိုးသား project ကြီးပေါ့နော်စစ်တွေရောကလရန်ရောသူတို့ကနော်ကလရန်အဲမြို့ဝန်စီမံချက်ကိစ္စကိုဟိုထိခိုက်တက်ရောက်နေတယ်အိန္ဒိယကအဲ့ဒီအတွက်လည်းအမှန်တမ်းမှတော့တတိထားပြီးတော့ဆောင်ရွက်ပါတယ်။ဒါကြောင့်နောင်လည်းပဲဒီကလကန်စီမံချက်နဲ့ပတ်သက်ပြီးတော့ဘယ်လိုပဲမငြိမ်သက်မှုတွေဖြစ်ဖြစ်အိန္ဒိယဘက်ကတော့ဒါကိုဟိုသူကအလျှော့ပေးမှာမဟုတ်ဘူး။တက်နိုင်တဲ့နည်းနဲ့သူကဖြောင်းပြတဲ့နည်းဖြစ်ဖြစ်တခြားနည်းတွေဖြစ်ရှင်းမှာဖြစ်တဲ့
။ဒီအတော့အတွင်းထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပခဲ့တဲ့အာဆီယံထိပ်သီးညီလာခံမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့နိုဝင်ဘာလ3ရက်နေ့ကတီးတန့်တွေ့ဆုံခဲ့တဲ့အိန္ဒိယဝန်ကြီးချုပ်နရိန်ဒရာမိုဒီကလည်းနှစ်နိုင်ငံနယ်စပ်မှာအခြေစိုက်လှုပ်ရှားနေတဲ့သဘောအဖွဲ့အစည်းမှန်သမျှပူးပေါင်းနှိမ်နင်းတဲ့စစ်ဆင်ရေးတွေကြောင့်မြန်မာဟာအိန္ဒိယအတွက်အလွန်အရေးပါကြောင်းပြောကြားခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ဒေါက်တာတင့်ဆွေရဲ့သုံးသပ်ချက်ကတော့
ဒီနရိန်ဒရာမိုဒီပြောသလိုပေါ့သူ့နိုင်ငံတဲတော့ပဲပမာနိုင်ငံကိုဆန့်ကျင်တဲ့လက်နက်ကင်ဖွဲ့တွေဟာအိန္ဒိယနယ်မြေကိုတော့တွားပြီးတော့ကျေလို့မရဘူးတွားပြီးတော့ခိုးလို့လည်းမရဘူးအဲဒါကိုနရိန္ဒရာမိုဒီကပြောတယ်လို့ယူဆပါတယ
်ဒါပေမဲ့တကယ်လို့အေးကရခိုင်ပြည်နယ်ထဲမှာပဲမြန်မာနဲ့တိုက်နေတဲ့အပိုင်းမှာအိန္ဒိယကမြန်မာစစ်တပ်ကိုပို့ပြီးတော့ပန်ပိုးပြီးတော့အေးကိုချိန်မုန်းတဲ့နေရာမှာအဲ့ဒါမျိုးကူညီပန်ပိုးနိုင်မဲ့သဘောမျိုးကရှိမလားချင
်းတကယ်တော့ကျွန်တော်မထင်ဘူးခင်ဗျာဆိုတော့လည်းမနက်ငယ်စစ်တက်ချင်းဆက်ဆက်ရေးတွေရှိတော့ကအခုဟိုလက်နဲ့အကူကြီးစသဖြင့်တော့သူတောင်းရင်တော့ပေးကောင်းပေးမယ်။နောက်ထောက်လိုင်းရေးသတင်းပေးကောင်းပေးမယ်။ဆိုတော့သူကနေပြီးတော့ဗမာမျိုးပေါ်မှာတော့ဝင်ပြီးတော့ဟလာဒီစစ်စစ်ရေးတွေဆင်နွှဲတာတော့အိန္ဒိယကပါမယ်လို့မဖြစ်ပါဘူး
။ကလရံမြစ်စီမံကိန်းအတွက်အိန္ဒိယဘက်ကတိုင်းတာစစ်ဆေးမှုတွေကို2002ခုနှစ်ကစတင်ခဲ့ပြီးစီမံကိန်းအကောင်အထည်ဖော်ဖို့2008ခုနှစ်မှာအိန္ဒိယမြန်မာနှစ်နိုင်ငံသဘောတူလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။မြစ်ကူးတရာစီမံကိန်းအပါအဝင်အိန္ဒိယဘက်ကအမေရိကန်ဒေါ်လာတန်250ယင်းနှိမ့်နှံဖို့ရာထားတဲ့ကလဒန်စီမံကိန်းဟာနေမြေလုံးကြုံမှုမရှိတာကြောင့်အချိန်ယူတိဆောက်နေရကြောင်းချင်းပြည်နယ်အစိုးရအဖွဲ့ကလည်းအောက်တိုဘာလ17ရက်နေ့ကထုတ်ဖော်ပြောဆိုခဲ့ပါတယ်ရှင်
။မဲအင်ချင်နိုင်ပါရှင်။အိန္ဒိယပြည်တွင်းသတင်းတပုတ်ကိုဆက်ပြီးတင်ပြချင်ပါတယ်။အိန္ဒိယနိုင်ငံဟာကမ္ဘာပေါ်မှာလေးထုညဉ့်ညံ့မှုအများဆုံးနိုင်ငံ၃နိုင်ငံမှပါဝင်နေပြီးမြို့တော်နယူးဒေလီဟာလည်းကမ္ဘာမှာလေးထုအညဉ့်ညံ့ဆုံးမြို့ဖြစ်ပါတယ်။ကမ္ဘာလေးထုအရေးသွေးဆိုင်ရာစီမံကိန်းအဖွဲ့ရဲ့အဆိုအရတော့လေဒုအရေးအသွေးအညွန့်ကင်းအမှတ်150ထက်ကျော်လို့ရင်ကျန်းမာရေးအတွက်အန္တရာယ်ရှိနေတဲ့အချိန်မှာအိန္ဒိယလေဒုကညွန့်ကင်းအမှတ်300အထက်မှာရှိနေပါတယ်။အန္တရာယ်ရှိတဲ့ညွန့်ကင်းအမှတ်အမြင့်ဆုံးမှာရှိနေတဲ့ညူဒေလီမြို့တော်ရဲ့လေဒုညဉ့်ညံ့မှုကိုအိန္ဒိယအနာပိုင်တွေဖြေရှင်းဖို့စ조사နေတဲ့အကြောင်းဇလာတီစာဟုတ်သတင်းပေးပို့ချက်ကိုကိုရဲမင်းထွန်းကပြောပြပေးပါမယ်ရှင်။
အိန္ဒိယနိုင်ငံမြို့တော်နယူးဒေလီမြို့နယ်အနီးဝန်းကျင်မှာဒီတစ်ပတ်ထဲလေးရူညဉ့်ညံ့မှုအဆိုးဆုံးအဆင့်ကိုရောက်လာခဲ့ပါတယ်။ဒေလီမြို့တော်အစိုးရကလူထုကြမ်းမာရေးဆိုင်ရာအရေးပေါ်အခြေအနေတရက်ကိုကြေညာခဲ့ပြီးမော်တော်ယာဉ်အသုံးပြုမှုကိုလည်းတင်းကျပ်လိုက်ပါတယ်။လာမယ့်နိုဝင်ဘာလ15ရက်နေ့အထိမော်တော်ယာဉ်လိုင်စင်နံပါတ်မဂနန်းနဲ့ဆုံးတဲ့မော်တော်ကားတွေနဲ့စုံကနန်းနဲ့ဆုံးတဲ့မော်တော်ကားတွေတရချားစီတာမောင်းနှင်ခွင့်ရမှာဖြစ်ပါတယ်။တင်းတင်းလာနေကလိုင်စင်နံပါတ်မာဂနန်းနဲ့ဆုံးတဲ့ကားနဲ့ဒီလီမျိုးရဲကားမောင်းမိတဲ့ရှူပန်းတယောက်အေးအေးယူခံခဲ့ရပါတယ်
။ तो मुझे इस बात का
I did not know that the odd even rule was starting from today.
ကားနံပါတ်တွေကိုဇုံမခွဲကြတဲ့ဥပဒေဒီကနေ့စတယ်ဆိုတာကျွန်တော်မသိလိုက်ဘူး။ကျွန်တော်ကဒီလီမျိုးကိုအလုတ်ကိစ္စအတွက်ညကရောက်လာခဲ့တာပါ။အခုအိမ်ပြန်မလို့လမ်းပေါ်မှာသတိပေးတဲ့ poster ကိုတွေ့လိုက်တော့အ мян ရှောင်ပြေးဖို့တော့ကြိုးစားတာပါပဲ။ဒါပေမဲ့အဖမ်းခံရရပါတယ်။နောက်ဆိုဒီလိုအမှန်မျိုးမလုပ်တော့ပါဘူး။
လေရုညဉ့်ညံလို့အိန္ဒိယကနေအပီပီဆိုင်ရာလေစိတ်မှာလေရင်ခီးစင်တွေနှောက်နေတာတွေဖြစ်တယ်လို့ဖျက်ပြရတာတွေလည်းရှိခဲ့ပြီးအာနာပိုင်တွေဟာကလေးတွေရဲ့အကြောင်းတွေကိုလည်းပိတ်ခဲ့ရပါတယ်။လေရုညဉ့်ညံမှုကိုရှော့ချဖို့ရည်ရွယ်ချက်နဲ့ဆောက်လုပ်ရေးလုပ်ငန်းတွေကိုလည်းရပ်ဆိုင်ထားဖို့အမိန့်ထုတ်ပြန်ခဲ့ပါတယ်။ အိန္ဒိယကနေအပြည်ပြည်ဆိုင်ရာလေဆိပ်မှာအလုပ်လုပ်နေတဲ့ဘိုင်ရွန်စင်ကတော့လေထုညဉ့်ညံ့မှုကြောင့်အသက်ရှူမဝတယ်လို့ဖြစ်ပြီးတယောက်ယောက်ကငရုတ်သီးနဲ့ပတ်လိုက်တယ်လို့မျက်စိထဲစပ်ဖြင်းဖြင်းခံစားနေရတယ်လို့ပြောပါတယ်။တကယ်တော့ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကလက်တလောဖြစ်ပွားနေတဲ့လေထုညဉ့်ညံ့မှုဟာလူတိုင်းအတွက်အန္တရာယ်ရှိတယ်လို့သတိပေးထားတာပါ။လက်မထွက်လာတဲ့လူတိုင်းကတော့မျက်တဖုံးစွပ်ပြီးထွက်ကြရပါတယ်။အရင်ကတရုတ်နိုင်ငံဘီဂျင်းမြို့တော်ကမြို့သူမြို့သားတွေလောက်ခဲ့တဲ့မြို့ပါဒေလီမြို့တောင်ပိုင်းကီလိုမီတာ300အကွာမှာရှိတဲ့တတ်မဟာအဆောက်အုံကိုကြည့်ကျင်လို့တရုတ်နိုင်ငံကရောက်လာတဲ့တူရစ်တယောက်ကတော့မိဂိုမြို့တွေနဲ့ပတ်ပင်းတိုးခဲ့ရတယ်လို့ပြောပါတယ
် We landed here on Friday and it was pretty bad it was hard to look outside we see that it's
ကျွန်တော်မနေ့ကမှလေရင်နဲ့ရောက်တာမိဂိုမြို့တွေကတိတ်ဆိုးတယ်အပြင်ကိုမြင်ရဖို့ခက်တယ်မိဂိုမြို့တွေကပေါ်လာလိုက်ပျောက်သွားလိုက်ပဲမင်းညာကကျွန်တော်တို့ဒေးလီမှာရှိနေတယ်မြူတွေတိတ်မဆိုးတော်တော်ဝေးဝေးကိုကြည့်လို့ရတယ်ဒါပေမဲ့ဒီနေ့မနေ့ကျတော့တော်တော်ကိုစိုးသွားပြန်ရော
လွန်ခဲ့တဲ့နှစ်ပေါင်း20လောက်တုန်းကတရုတ်နိုင်ငံမြို့တော်ဘီဂျင်းမြို့ဟာလည်းကြောင်ပြီးသွေးလောင်စာနဲ့မော်တော်ယာဉ်သုံးဆွဲမှုများပြားတာကြောင့်ကမ္ဘာလေထုညဉ့်ညံ့မှုအများဆုံးမြို့တစ်မြို့ဖြစ်ခဲ့ပါတယ်ဒါပေမဲ့တရုတ်အစိုးရကတန့်ရှင်းတဲ့လေထုပြန်လည်ရရှိဖို့အချိန်တိုအတွင်းစနစ်တကျနဲ့တင်းကျပ်တဲ့အစီအစဉ်တွေချမှတ်ဆောင်ရွက်ခဲ့ပါတယ်အခုချိန်မှာတော့ဘီဂျင်းမြို့တော်နဲ့တရုတ်နိုင်ငံကတခြားမြို့ကြီးတွေမှာလူတွေမျက်နှာဖုံးတွေဆက်ဆရာမလို့ပဲလမ်းပြန်ရှောင်နေနိုင်ပါပြီ။လူတို့ညဉ့်ညံ့မှုကိုရှော့ချဖို့အဓိကအစီအစဉ်တွေထဲမှာကြောင်ပြီးသွေးဘွိုင်လာအိုးအသုံးပြုမှုကိုထိန်းချုပ်တာတွေ၊တန့်ရှင်းတဲ့လောင်စာဆီတွေထောက်ပံ့ပေးတာတွေနဲ့အခြေခံဆက်မှုလုပ်ငန်းတွေကိုပြန်လည်ပြုပြင်တည်ဆောက်တာတွေလှုပ်ဆောင်ခဲ့ရပါတယ်ခင်ဗျာ
။ကိုရဲမင်းထွန်းပါရှင်မြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေအပြီးမှာတော့ကမ္ဘာသတင်းတွေတဲကမြန်မာဆိုင်ရာသတင်းတွေကိုကောက်နှုတ်တင်ပြချက်ကိုထုတ်လွှင့်ပေးခြင်းပါတယ်။မအီတန့်စင်စူးစီးကောက်နှုတ်တင်ပြထားတာကိုနားဆင်ကြပါရှင်
။မြန်မာနိုင်ငံပေါ်လွှမ်းမိုးမှုရဖို့နိုင်ငံကြီးတွေကအပြိုင်ဆိုင်ကြိုးစားနေကြတဲ့ဆိုတဲ့ခေါင်းစဉ်နဲ့လေရီယာကင်ကနိုဝင်ဘာလ၄ရက်နေ့တုန်းကရေးထားတာကို bangkokpost.com မှာဖတ်ရပါတယ်။မြန်မာနိုင်ငံပေါ်အောစာပို့လွှမ်းနိုင်ဖို့တရုတ်အိန္ဒိယနဲ့ဂျပန်တို့ကကြိုးပမ်းနေတယ်လို့យေတာထားပါတယ်။ရခိုင်ရင်းနဲ့ပတ်သက်ပြီးတော့အနောက်နိုင်ငံတွေရဲ့ဝေဖန်မှုကိုခံနေရတဲ့မြန်မာနိုင်ငံကအာရှနိုင်ငံတွေရဲ့ထောက်ပံ့အားပေးမှုကိုလိုအပ်နေတယ်လို့ဆိုပါတယ်။ရခိုင်ရင်းနဲ့ပတ်သက်ပြီးတော့ပြည်ထောင်လိုနိုင်ငံတွေကတိုက်ခိုက်ပြောဆိုနေတဲ့အချိန်မှာတရုတ်ကတော့ကုလသမဂ္ဂစည်းဝေးတွေမှာမြန်မာကိုကာကွယ်ပြောဆိုနေတယ်လို့យေတာထားပါတယ်။နိုင်ငံတကာကမြန်မာကိုတီးခြားဖြစ်အောင်တွန်းပို့နေရတဲ့အမျှနိုင်ငံရေးအရာစိတ်တဲ့ရေးရအရာတာမကပဲနဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုနဲ့ထောက်ပံ့မှုတွေအတွက်ပါတရုတ်အပေါ်မှာမြန်မာကအားကိုးနေရတာတွေပိုများလာနေတယ်လို့ထောက်ပြထားပါတယ်တရုတ်နိုင်ငံအပေါ်မှာအရန်အားမကိုးမိစေအောင်လို့တရုတ်နဲ့မြန်မာအရန်နှိစက်တဲ့ပုံရိပ်မပေါ်လွင်အောင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကအမြဲတစေသတိထားပြီးတော့နေနေရတယ်လို့လည်းយေတာထားပါတယ်တရုတ်တရမန်တွေကတော့မြန်မာကတရားဝင်ပြည်သူတွေရှေ့မှာတရုတ်ရဲ့အကူအညီပေးမှုတွေအထူးသဖြင့်ရခိုင်ဒုက္ခသည်တွေပြန်လည်လက်ခံရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာတရုတ်အကူအညီပေးနေရတဲ့ကိုပေါ်ပေါ်ထင်ထင်အသိမမပြုတဲ့ပုံမှာညှဉ်းညင်ကြတယ်လို့လည်းយေတာထားတာပါတရုတ်လောက်တောင်မကူညီတဲ့ဂျပန်အပေါ်မှာကျေးဇူးတင်ကြောင်းပြတာပုံများလေးဆိုပြီးတော့တရုတ်ကဝေဖန်တဲ့အကြောင်းយေတာထားပါတယ်တရုတ်အိန္ဒိယနဲ့ဂျပန်အာဆီယံခေါင်းဆောင်တွေတက်ရောက်တဲ့လက်တလောကျင်းပနေတဲ့အာဆီယံထိပ်သီးစည်းဝေးပွဲတွေမှာထောင်ဆန်းစုကြည်နဲ့အရေးပါတဲ့တန်တမန်ရေးရာလုပ်ငန်းတွေလှုပ်ဆောင်ဖို့လိုမယ်လို့စောင့်မရှင်ကထောက်ပြရေးသားထားတာကိုကောက်နှုတ်တင်ပြလိုက်ရပါတယ်ရှင်။ရုရှားရဲ့ SU-57 ဂျက်တိုက်လေယာဉ်ဝန်ထမ်းတဲ့နိုင်ငံတွေမှာမြန်မာ၊တရုတ်၊အိန္ဒိယ၊တူရကီနဲ့အယ်ဂျီးရီးယားနိုင်ငံတို့ပါဝင်တာဖြစ်တယ်ဆိုပြီးတော့ရေးသားထားတဲ့ခေါင်းစဉ်နဲ့နိုဝင်ဘာလ2ရက်နေ့မှာရေးထားတဲ့စောင့်မကို bulgarianmilitary.com မှာဖတ်ရပါတယ်။ကဘာတဝမ်းကာကွယ်ရေးခန္ဓာကိုအာရုံစိုက်နေတဲ့အမေရိကန်သတင်းဌာန The National Interest ရဲ့စာရင်းအရတော့မြန်မာတရုတ်အိန္ဒိယတူရကီနဲ့အယ်ဂျီးရီးယား၅နိုင်ငံတို့ဟာရုရှားရဲ့ 5th generation နောက်ဆုံးပေါ် SU-57 ဂျက်တိုက်လေယာဉ်ကိုဝယ်နိုင်တယ်လို့ကိုးကားရေးသားထားပါတယ်။ပြည်နှင်းစစ်ပွဲတွေမှာမြန်မာစစ်ရကတိုက်ခိုက်ဖို့တော့ SU-57 ဂျက်တိုက်လေယာဉ်တွေကအသုံးဝင်မှာမဟုတ်ပေမဲ့လည်းစီးရီးအရလေတပ်အင်အားဖြည့်ပြီးတော့ဝေဟင်ကိုစီရေးအရာထိန်းချုပ်နိုင်မှုမှာအထောက်အကူပြုနိုင်လိမ့်မယ်လို့ The National Interest သတင်းမီဒီယာကိုကူးကားပြီးတော့ရေးသားထားတာကိုအချင်းချင်းတင်ပြလိုက်ရပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ပါရှင်။ VOA American အတန်ရဲ့2019ခုနှစ်နိုဝင်ဘာလ6ရက်ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6753ညအပြင်လိုင်းလက်မီတာ190 kHz 1595ကနေပါတိုးချဲ့ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အပတ်စဉ်သူယုံကြည်ရအစီအစဉ်ကိုမထုတ်လွှင့်ခင်မှာအင်္ဂါနေ့ညချမ်းကဆွေးနွေးခဲ့ကြတဲ့ဓာတ်ရိုက်လေးလိုက်အစီအစဉ်ကိုပြန်ပြီးတော့နားဆင်ကြရအောင်ပါရှင်။ကိုသားညုံဦးစီစဉ်ပြီးထုတ်လုပ်သူကကိုရန်နိုင်ဖြစ်ပါတယ
်။မင်္ဂလာပါခင်ဗျာ။အင်တာနက်ညပိုင်းဓာတ်ရိုက်လေးလိုက်အစီအစဉ်ကနေတော့ကြိုဆိုပါရစေ။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီလွတ်လပ်စွာပြောဆိုခွင့်ကိုဥပဒေအရအကာအကွယ်မပေးနိုင်ဘူးလားဆိုတာပါ။မြမယူရနှစ်သက်သကြံကာလမှာတန်ကျက်နဲ့ဝေဖန်မိလို့ဆိုပြီးတော့ဖန်ခံရတဲ့ကျွန်တော်မျိုးဆက်တန်ချအဖွဲ့သားတွေထောင်ချခံလိုက်ရတာဟာလွတ်လပ်စွာပြောဆိုဝေဖန်ခွင့်ဆိုတဲ့အခြေခံအကြဆုံးဒီမိုကရေစီခွင့်ရေးဆုံးရှုံးမှုတရားဖြစ်တဲ့ဆိုပြီးတော့နိုင်ငံတကာစောင့်ကြည့်ရေးအဖွဲ့တွေကထောက်ပြနေပါတယ်။ဒီမတိုင်ခင်မှာလည်းအစိုးရကိုဖြစ်စီစစ်တပ်ကိုဖြစ်စီဝေဖန်မိလို့တက်ကြွလှုပ်ရှားသူအတော်များများဒီဖန်စီခံရတာတွေတရားစွဲခံရတာတွေဖြစ်နေပါတယ်။ဒါကြောင့်မလို့ဒီမိုကရေစီကူးပြောင်းနေတဲ့မြန်မာနိုင်ငံမှာလွတ်လပ်စွာပြောဆိုခွင့်ဆိုတဲ့ဒီဒီမိုကရေစီအခြေခံကိုအမှတ်ကန်ချက်မပေးနိုင်တာဘာကြောင့်လဲကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပြီးတဲ့ပုဂ္ဂိုလ်နှစ်ဦးရှိပါတယ်။ပထမတူကတော့ပြောင်စုရှင်နေများနဲ့ဥပဒေထောက်ကူပြုအဖွဲ့ကပါဦးရှင်နေကြီးဦးကြည်မြဖြစ်ပါတယ်ခင်ဗျနောက်တူကတော့မြန်မာသတင်းမီဒီယာကောင်စီကကိုမြင့်ကျော်ဖြစ်ပါတယ်ဗျာနှစ်ဦးစလုံးလေးလိုင်းပေါ်မှာရှိပါတယ်ကျွန်တော်အရင်ဆုံးရှင်နေဦးကြည်မြကိုဖိတ်ခေါ်ကြပါတယ်ခင်ဗျဆရာဦးကြည်မြကြားပါလားခင်ဗျကြ
ားပါပါခင်
ဗျဟုတ်ကဲ့ဆရာဦးကြည်မြကျွန်တော်ခုနကပြောသလိုပါပဲဒီလွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်လို့ခုနှစ်ပိုင်းနေမှာပြောဆိုမှုနဲ့ပတ်သက်ပြီးတော့ဒီအထူးဖြစ်တော့ဆက်သွယ်ပုံမှန်တွေနဲ့ဖန်စီခါရီထောင်ချခါရီအသေးညှိုးနှမ်းစီရဲဆိုပြီးတော့ဖြစ်နေပါတယ်ခင်ဗျအဲ့တော့ပြောမယ်ဆိုရင်ကျွန်တော်တို့ကဒီမိုကရေစီအခုပြောင်းလဲဖြစ်နေတယ်အဲ့တော့တကယ်တမ်းလွတ်လပ်စွာပြောဆိုခွင့်ကိုအကာအကွယ်ပေးနိုင်တဲ့ဥပဒေတိတိကျကျမရှိလို့လားဘာကြောင့်ပါလဲခင်ဗျ
2008ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်350လေးကာကြီးမှာတော့လွတ်လပ်စွာပြောဆိုခွင့်ကိုခွင့်ပြုထားတယ်ခင်ဗျဒါပေမဲ့တကယ်လက်တွေ့ကျင့်သုံးတဲ့အခါကျတော့အဲပုံစံအမျိုးစုံနဲ့အာဏာပိုင်အဆက်ဆက်ကအဲကျင့်သုံးချုပ်ချယ်တာတွေတွေ့ရတယ်အဲ့လိုဘာလို့တွေ့ရလဲဆိုတဲ့ခါကျတော့ကျွန်တော်ကနှစ်ပေါင်း30ကျော်စစ်နာအာဏာရှင်စနစ်အောက်မှာလေးလာခဲ့ရတဲ့ခါကျတော့ဒီလိုပွင့်လာတဲ့ခါမှာအုပ်ချုပ်သူတွေကလည်းပဲအဲ့ဒီတိုင်းပဲဆက်ပြီးတော့ဟလာဦးသိန်းစိန်တဲ့ခါလည်းပဲဒီတိုင်းပဲဒေါ်စန်းစုကြည်လက်ဆံမှာလည်းဒီတိုင်းပဲအဲတိုးတက်မှုကသိသာတက်မလာဘူးအဲ့တော့နှစ်30ရဲ့ဟလာပြင်းပြင်းထန်ထန်ဖိလိခဲ့တဲ့ခါကောင်းလို့ကဲခံရတဲ့လူတွေဘက်ကအမြင်ရတယ်မျိုးအုပ်ချုပ်သူတွေဘက်ကခံရတဲ့အခါကျတော့အုပ်ချုပ်သူတွေကသူတို့အုပ်ချုပ်သူဖြစ်သွားတဲ့အခါမှာကျတော့သူတို့ကကျွန်တော်တို့ကိုယ်တော့ပုံစံမျိုးမမြင်နိုင်တော့ဘူးအုပ်ချုပ်သူပုံစံနဲ့ပဲမြင်လိုက်ပြီးတော့ဒီလူတွေကဟဲ့လားဖိနှိပ်ထားမှာဖိနှိပ်ထားတဲ့ဥပဒေရှိမှသူတို့အုပ်ချုပ်ရေးအဖြစ်ကြီးနေမယ်လို့အဲ့လိုယူဆကြပုံရပြီးလွတ်လပ်စွန်းစတဲ့ချုပ်ချယ်တော့တာချုပ်ချယ်ပုံကလည်းအမျိုးမျိုးပဲအခုတော့အင်းလေးလက်ထက်တော့ပုံပါ900ဆိုတာအပြည့်ဖြတ်မှုတွေပြတ်ထန်တာအများဆုံးအပြည့်ငွေတန်းနဲ့ချတယ်ဒါပေမဲ့ဦးသိန်းစိတ်တက်ကစပြီးနောက်ပိုင်းမှာထောင်ချလာတယ်ထောင်နှစ်နှစ်ထိချလာတယ်ပဲဖြစ်လာတယ်အဲ့ဒါတွေဖြစ်တယ်နောက်ဒီဟိုဒင်းလက်ထက်မှာလည်းအဲပုံမှန်900နဲ့ထောင်ချလာတယ်ရှိလာတယ်နောက်ကျောင်းသားတွေကိစ္စမှာလည်းကျောင်းသားတွေအမှုကိုလိုက်တဲ့ရှေ့တွေဆိုရင်လည်းပဲဟလာတခါလေတရားစွဲပြီးတော့ထောင်ချတယ်အဲ့ဒါတွေလှုပ်လာတယ်ဒါဒီဟာဒီဒီလိုဖြစ်လာတယ်ပေါ့နော်အဲ့တော့ဒါနဲ့ပတ်သက်လို့ကျွန်တော်တို့ပုပ်ပူဆိုင်ရာလွတ်လပ်မှုနဲ့ပတ်သက်လို့ကျွန်တော်တို့60ကျောက်ကာကြီးနဲ့တို့ပထမဆုံးတားမြစ်တယ်တို့တားဟန်တားတဲ့ဟာအဲ့ဒါကဘာလဲဆိုကြည့်အမကမပေးဘူးအမကမပေးဘူးအပြေဖြစ်မှုဖြစ်ရင်အဲ့အဲ့အမျိုးဖြစ်ပြီးတော့တို့လုတ်တယ်နောက်ကျွန်တော်တို့အဆိုးအဝါးဆုံးပေါ့ဗျာ တခါကျတော့ချက်ရောက်ကယူအာမခံပေးလိုက်ကောအာမခံလည်းပေးလိုက်ကောအဲ့ဒါကိုမကြိုက်တော့ဘူးအာမခံပေးလိုက်တဲ့ဟာမကြိုက်ဘူးဆိုရင်ဘာလို့လဲဆိုနိုင်လို့လုံဥပဒေနဲ့ဆွဲပြရအောင်နိုင်လို့လုံအာမခံပေးဖို့မရှိဘူးအားအကြိုက်တယ်ပထမဆုံးစားပဲဗရိကုတ်ဆိုပြီးတော့နိုင်လို့လုံနဲ့ဆွဲချက်ပြရအောင်အတိအချက်မှုတွေမှာရှိပါရဲ့ကနေကျွန်တော်တို့အဲအခြားပြထားတဲ့ပုံမှန်900ရှိပါရဲ့ကနေအာမခံမရနိုင်တဲ့ပုံကူတွေကအမှုတွေနဲ့ဆွဲတယ်ဆွဲတဲ့အခါမှာနိုင်လို့လုံဥပဒေဆိုလို့ရှိရင်ကျွန်တော်ပြည်သူပြည်သားတွေပြေးထားတဲ့အခွင့်အရေးဆောက်လိုင်းတွေနောက်ကမလိုက်အောင်ဟလာအနောက်ဆက်မပြေးအောင်ပြည်သူပြည်သားတွေအတွက်ကာကွယ်ဖို့ပြေးထားတဲ့ဥပဒေကတကယ်ကျေဆုံးတဲ့ကျင့်သုံးကအာဏာပိုင်ရဲ့စစ်တပ်ကိုတမတော်ကတမတော်ကဆွဲတာပဲသူတို့ကိုကာကွယ်တဲ့ဥပဒေဖြစ်နေတယ်ကျွန်တော်ပါဝင်ရောက်အများကြီးပဲငါးငါးကာကြီးနဲ့ဆွဲခံရတယ်ခါဝင်နဲ့ဆွဲခံရတယ်သူထောက်ချခံရတယ်သူအမှလည်းမရဘူးဆိုတော့အဲ့လိုလွတ်လပ်စွာပြောဆိုခွင့်လွတ်ဆွေးရတော့ expression ကို350လေးကာကြီးနဲ့ပေးထားတာပဲကျွန်တော်တကယ်မခံစားဘူးတက်တူမှာဆိုတာအဲ့ဒါကိုကျွန်တော်ဥစွာတင်ပြချင်ပါတယ်
ဟုတ်ကဲ့ခင်ဗျကျွန်တော်အဲ့မှာစက်သေးမီလို့ရကခုနကဆရာဦးကြီးမပြောသလိုပဲဥပဒေကိစ္စတွေပေါ့နော်ပြောရမယ်ဆိုလို့ရှိရင်ဒီဒီမိုကရေစီစနစ်အသွင်ကူးပြောင်းမှုဆိုပြီးတော့ဒီအလက်ရှိအာဏာရဲ့ NLD ပါတီတက်လာတယ်လွှတ်တော်ထဲမှာလည်းတကယ်တမ်းပြောရင်တော့သူတို့အများစုပါပဲအဲ့တော့ပြောမယ်ဆိုရင်ဒီဥပဒေတွေပြင်မယ်ဆိုရင်ပြင်လို့ရတဲ့အခြေအနေရှိပါရဲ့နဲ့မပြင်တာလွှတ်တော်ရဲ့လေဟာမှုလားဒါမှမဟုတ်ရှင် NLD ပါတီရဲ့မူဝါဒကြောင့်လားဘယ်လိုကြောင့်ယူဆပါလဲ
အဲ့ဒီကတော့ကနိုင်ငံလုံးဥပဒေဆိုလို့ရှိရင်2019မှာဒီဆိုရလက်ထက်မှာပြဋ္ဌာန်းတာပြဋ္ဌာန်းတာကကျွန်တော်တို့ကိုကာကွယ်ဖို့ပြီးကိုတို့ကထောက်အောင်ရက်နောက်ရောက်ခန်းလိုက်တာထောက်လိုင်းရနောက်ဆက်ပြီးတာဒီအိမ်ထဲမှာမတရားဝင်တာဖန်တာရှိစားပူတာအဲ့ဒါတွေကိုကာကွယ်ဖို့ဆိုတဲ့ယူရချက်နဲ့သူကပုံမှန်ဟိုနိကကံရမှာဆိုရင်ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုဆိုပြီးမှနိုင်ငံသားတဝီဥပဒေနဲ့အညီလွတ်လပ်စွာသွားလာဆောင်ရွက်ခွင့်လွတ်လပ်စွာနေထိုင်ခွင့်နဲ့လွတ်လပ်စွာပြောဆိုခွင့်ကိုအာမခံတဲ့အခန်းအစ်မှာအဲ့လိုကြီးထားတာအဲ့လိုပြည်ပြည်ခြားခြားကိုဒီနိုင်ငံလုံးဥပဒေကကျွန်တော်တို့ကာကွယ်ဖို့ကြီးထားတာပြီးတော့ရင်လည်းပုံမှန်ကျွန်တော်တို့ရှင်းစားလို့မှဆိုရင်လည်းလူတူကြီးဂုံတိတ်ခါနဲ့ခြေပေါ်ကြောကြားမှုကိုပုတ်ခတ်ခြင်းသို့မဟုတ်ထိခိုက်စေရန်တင်းနည်းနည်းဆောင်ရွက်ခြင်းမပြုရအဲ့လိုလုပ်ပဲဆိုရင်ထောက်သုံးနှစ်ထိချမှတ်နိုင်တယ်လို့ပုံမှန်30မှာပြန့်ထားတာလေပြီးတော့ဘဲဥပဒေကဘလို့ပဲဆိုလို့ဒီဥပဒေရတယ်အရေးယူရမယ်အမှုဖွင့်မပေးတဲ့သူထောက်ငါးနှစ်ထိချနိုင်တယ်ဆိုပြီးတော့အဲ့ဒီလိုအကာအကွယ်ပေးတာညာကျွန်တော်လည်းအားတက်တာပေါ့တကယ် private skill နဲ့ကျင့်သုံးတော့ဆွတ်တော်ကိုယ်စီလေးကသူ့မဲဌာနကလူတွေကိုတရားစံဆွဲတယ်အမှတ်ကမရဘူးတမတော်ကအဲ့ဒါဒီဒိုင်းလူလုံးနဲ့ဆွဲတယ်အမှတ်ကမရဘူးအဲ့ဒါဒီဒိုင်းလူလုံးကကျွန်တော်တို့မတုံ့ရဘူးမကျွန်တော်တို့ကိစ္စဆိုလို့ရှိရင်ကျွန်တော်တို့ဆိုလွန်ခဲ့တဲ့6လလောက်တုန်းကဟလာဟောပြောတာနဲ့ပတ်သက်လို့ကျွန်တော်တို့လောက်ကနေတိုက်ပြီးတော့အာဏာရပါတီရဲ့တရားဝင် policy ခြေကဥပဒေပြင်ဆင်ဟောပြောခွင့်အာဏာပိုင်တွေတိုက်ရောက်တယ်။အဲ့ဒီလိုအစီအဝေးမှာလောက်လောက်ခံလိုက်ပြီးတော့မှတ်ပြီးတော့တရားဆွဲတာဒီငယ်လွတ်လွန်ဥပဒေအရဆိုလို့ရှိရင်ဒါပုံမှန်ရှိဆိုပုံမှန်ရှိစာလုံးကိုပြည်ပြည်နဲ့ချိုးဖောက်ပြီးတော့ကျွန်တော်တို့တရားဆွဲတယ်ဆိုတာအရင်ကထင်ရှားပါတယ်လို့အဲ့ဒီအဲ့လိုပြောကြည့်ပါလေ
အဲ့တော့ကျွန်တော်အခုလက်ရှိတီးဆဲဥပဒေတွေအရဆိုလို့ရှိရင်လွတ်လပ်စွာပြောဆိုခွင့်ကိုတကယ်တမ်းအာမခံမပေးနိုင်ဘူးလား
အာသူဥပဒေတွေကအရင်ကြီးမဆိုးဘူးကျင့်သုံးတဲ့လူတွေကအာဏာနဲ့အတမတော်ဆွဲတဲ့မှာဆိုရင်တရားရုံးတွေကလည်းဈေးမဖြစ်ဘူးလက်ခံအပြစ်ဒဏ်ကိုအပြစ်ပေးဟလာအပြစ်ဒဏ်တွေချဟလာတန်ကြားထိုးလည်းပဲချဟလာကျွန်တော်တို့လေတရားဝင်ဘောင်တွင်းကတရားဝင်အာဏာရပါတီကနေအစည်းအဝေးလွှတ်တော်မှာတမတော်ပဲလက်ခံထားတယ်တမတော်နဲ့အန်ဒီကလည်းပြည်စင်းကိုလက်ခံပြီးဆွေးနွေးနေတယ်အဲ့ဒါကိုထောက်ခံတဲ့ပွဲမှာဝင်ပြီးတော့တမတော်ကဝင်ပြီးတော့ကျွန်တော်တို့ကိုဟလာတရားဆွဲတယ်ဗျာအဲ့တော့အဲ့ဒီအာဏာရပါတီကတရားဝင်လုပ်ထားတာဥစ္စာပေါ်မှာကျွန်တော်တို့ဆွဲခြင်းရေးစုစီနဲ့ဆွဲပေါ့ဘယ်နဲ့ငါးအလေးကကြီးနဲ့ဆွဲရမှာလဲသဘောကတရားငါးအလေးကကြီးနဲ့ဆွဲရမှာမဟုတ်ဘူးအဲ့အဲ့လိုကြောင့်မလို့ပြောချင်တာတော့ Federal Expression ကတော့တတိယဒီနဲ့တိတ်ဆုပ်တုံးလာတယ်အထူးသဖြင့်တမတော်ကပိုးပြီးတော့ရှေ့ကိုတိုးလာတယ်ဒါ2020ရေကောက်ပွဲမှာတဖက်နဲ့ပွဲအသေးကြီးတိုက်ကြမယ်အနိုင်ကြမယ်ပွဲဟာခြိလန်းစတ်လန်းနေတယ်သူလည်းဒီလိုပြောနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဆရာဦးချင်းမြေလေးလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာနောက်ထပ်ဆွေးနွေးမယ့်ကိုမြင့်ကျော်ကျွန်တော်ဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုမြင့်ကျော်ကတော့မြန်မာသတင်းမီဒီယာကောင်စီရပါသတင်းတော့တူဦးဖြစ်ပါတယ်သတင်းစာစရာတူဦးဖြစ်ပါတယ်ကိုမြင့်ကျော်ကြားပါလားခင်ဗျာ
โอเค
คุณมิจอคุณน่ะก็ CIA จิ๊มิกก็တော့ဥပဒေပိုင်းဆိုင်ရာဆွေးနွေးတော့ပါတယ်ကျွန်တော်ကိုမြင့်ကျော်ကိုမေးချင်တာကတော့အဓိကသတင်းမီဒီယာတွေဘက်ကအခြေအနေပေါ့เนาะคุณน่ะကလွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်ပြီးတော့တက်ကြွလှုပ်ရှားသူတွေဖမ်းဆီးခံရတယ်ထောင်ချခံရတယ်ဒီအခြေအနေဖြစ်နေတယ်လို့မျိုးသတင်းမီဒီယာတွေမှာတော့ဒီလွတ်လပ်စွာပြောဆိုရေးသားခွင့်ဘယ်လောက်ထိချုပ်ချယ်ခံရရပြီလဲအခြေအနေဒီဘူးကအခြေအနေလေးခတ်တူတူလေးရေလုံးပြောပါလားခင်ဗျ
ဒီနှစ်ထဲမှာပဲဒီ2019ခုနှစ်ထဲမှာပဲအားလုံးရှင်းမှုလောက်ရှိတယ်ပေါ့နော်အမှုဆိုတာအရင်နှစ်ကပယ်လာတဲ့အမှုလည်းနှစ်မှုလောက်ရှိတယ်ဒီနှစ်ထဲမှာပဲထပ်ပြီးတော့ခွင့်တဲ့ဟာတွေရှိတယ်
ပေါ့အဲ့ဒါကမီဒီယာတိုင်းဝိုင်းနဲ့မီဒီယာနဲ့ပတ်သက်လို့ပေါ့နော
်ဟုတ်ကဲ့မီဒီယာနဲ့ပတ်သက်လို့ဟုတ်ကဲ့သတင်းသမားတွေနဲ့ပတ်သက်တာတွေကြီးပဲအဲ့ဒီဟာတွေမှာတချို့ဟာလည်း66ကကြီးတွေလည်းရှိတယ်တချို့ဟာတော့အပြေဖြတ်မှုလိုမျိုးဟာမျိုးရှိတယ်သတင်းမီဒီယာဥပဒေလိုဟာမျိုးတွေရှိတယ်အဲ့ဒီဟာတွေကနောက်ကတော့အဲ့ဒီထဲမှာဆွဲတဲ့အထဲမှာတက်ကဆွဲတဲ့ဟာကထက်ဝက်နီးပါးလောက်ပါတာပေါ့နော်အမှုဖွင့်တာတွေရောကျောင်းဟာတရားရုံးထိတော့မရောက်လာသေးဘူးသို့တော့အမှုကလည်းတရားဝင်မပိတ်သွားသေးဘူးဆိုတော့အနေထားမျိုးတွေလည်းရှိတယ်ပေါ့နော်ဆိုတော့ဒီနှစ်ကပြောရင်တော့အရေးတွက်အပြင်တက်လာတဲ့သဘောမျိုးရှိတယ်နောက်တစ်ခုကဒီလို online ပေါ်မှာတင်တဲ့ဟာမျိုးတစ်ခါလေးမှဟို media print မှာရေးလိုက်တော့လဲမတွဲသေးဘဲနဲ့ online မှာတင်တဲ့ဟာမျိုးကိုစောင့်ပြီးတော့ online မှာတင်မှ66ကကြီးလိုမျိုးနဲ့ဆွဲတာမျိုးကိုလည်းအဲ့လိုပိတ်ဆံမျိုးတွေလည်းရှိတယ်ပေါ့နော်ဆိုတော့ဟိုပို့ပြီးတော့ပြည်တန်ရစေခြင်းနဲ့နောက်တစ်ခါတော့ဟိုသတင်းမီဒီယာကကိုယ့်အကိုဟိုဒီဟာမျိုးကိုဒီအကြောင်းအရာမျိုးကိုမကြိုက်ဘူးဆိုရဲဒီလိုရေးသားမျိုးဒီလိုအကြောင်းအရာမျိုးဒီလိုရေးသားမျိုးအများကြီးဟိုခဏခဏကာပါလောက်တာရေးတာမျိုးမကြိုက်ဆိုရဲဟာမျိုးသိစေခြင်းနဲ့ဟာမျိုး message သတင်းစကားပါတဲ့သဘောမျိုးလေးဟိုမီဒီယာဘက်ကအဲ့လိုမျိုးနားလည်ခံစားရတာပေါ့နော်
ဟုတ်ကဲ့ဒါတရားဆွဲတဲ့အပိုင်းပေါ့နောက်တစ်ခုကျွန်တော်မိချင်တာကတိတ်ဟိုအကက်ဆက်တဲ့ issue တွေမျိုးတွေဥပမာရခိုင်ပြည်နယ်မှာဆိုလို့ရှိရင် Ranger ဆွဲတဲ့အုံနှုံးကနိုင်ငံတကာကသုံးတယ်ဒါပေမဲ့မြန်မာဆွဲကလက်မခံပါဘူးနောက်ခုနပြောလို့ရခိုင်ပြည်မှာအခု A ရခိုင်လက်နက်ကိုင်ဖွဲ့တွေနဲ့တိုက်ကြခိုက်ကြဖြစ်တယ်ဒီလိုသတင်းတွေရေးသားဖော်ပြမှုမှာကောအစိုးရဖြစ်စီစစ်တပ်ဘက်ကဖြစ်စီဖိအားပေးတာကန့်သက်တာမျိုးတွေရောကျုံရပါလား
ဟုတ်ပါတယ်အဲ့ဒီစစပြောတဲ့တက်ကဆွဲတယ်ဆိုတဲ့အမှုတွေအားလုံးနီးပါးလောက်ကအားလုံးနီးပါးလောက်ကဒီပြိပခနဲ့ပတ်သက်တာရေခိုင်ပြိပခနဲ့ပတ်သက်တဲ့ဟာတွေဖြစ်နေတယ်။ဟိုဆိုလိုချင်တာကဟိုတစ်ခုကတော့16တင်းနဲ့ဆိုပြီးဆွဲတယ်သို့တော့အဲ့ဒီကျုပ်ကတိန့်ချောင်းနေတော့ဟိုဘာကြောင့်ဘယ်အကြောင်းအကြောင်းဆိုတော့အခုချိန်ထိမသိဘူး။တော့ဒါလာနဲ့ချီတိန့်ချောင်းနေတဲ့သဘောမျိုးရှိတယ်။ဟိုကျန်တဲ့အမှုတွေကတော့66ဂါဂျီနဲ့ဆွဲတဲ့ဟာတွေဖြစ်တယ်။နောက်ကတော့အဲ့ဒါတွေကဒီပြိပခအကြောင်းရေးတဲ့ဟာကအများစုဖြစ်တယ်ပေါ့နော်ပြိပခဆိုတာလက်နက်ကင်ပြိပခရခိုင်ကလက်နက်ကင်ပြိပခကိုရေးတဲ့ဟာအများစုဖြစ်နေတာပေါ့နော
်။ဟုတ်ကဲ့ခုနကကျွန်တော်ခုနမေးသလိုဒီတရားဆွဲတာအပြင်ပေါ့တသက်ဖိအားပေးတာအချက်ကင်တာအားအမျိုးတွေကိုဒီသတင်းဌာနတွေမှာကြုံရတာမျိုးရှိပါလား
။တခုကတော့အဲ့ဒီပြီးခဲ့တဲ့လပိုင်းမှာရခိုင်ပြည်နယ်မှာဒီဒီဒီကပရိုဂရမ်တစ်ခုသွားလုပ်တယ်ပေါ့နော်။ဆိုတော့အဲ့ဒီမှာသူတို့ကမြောက်ဦးဘက်မှာသွားလို့တော့သူတို့ကဒရင်သမားတွေရခိုင်ပြည်နယ်ကိုလာတဲ့အခါမှာဟိုခွင့်ပြုချက်ယူရမယ်ပေါ့နော်ဒီပဒရင်သမားမဟုတ်ဘူးဒီတွင်ဒရင်သမားဒီပင်ရင်ခွင့်ပြုချက်ယူရမယ်ဆိုတော့အဲ့ဒီသဘောမျိုးရန်ကုန်ကဒရင်သမားပဲလာလာမန္တလေးကဒရင်သမားပဲလာလာဟိုတောင်ကြီးကပဲလာလာပေါ့နော်အဲ့လိုမျိုးဟိုအနောက်ကလိုက်ပြီးပြောတာတွေရှိတယ်အဲ့မှာဟိုသွားတဲ့ဒရင်ဌာနကဒိုကန်လောက်တဲ့လူတွေကလည်းဒရင်လောက်တဲ့လူတွေကလည်းအဲ့တော့ဟိုဘာမှမတုံ့ပြန်ပဲနောက်ပြန်ကန်ပြီးမှတာလည်းတွန်းပြီးဖြေရှင်းတာပေါ့နော်ဆိုတော့အဲ့ဒီမှာဟိုကောင်စီကိုစာပို့လာတဲ့ကိစ္စရှိတယ်ဆိုတော့ကျွန်တော်တို့ကအဲ့ဒီမှာဟိုရခိုင်ပြည်နယ်သွေးရကိုအဲ့လိုမျိုးပြည်တွင်းကသတင်းသမားတွေလည်းရခိုင်ပြည်နယ်သွားရင်ဟိုခွင့်ပြုချက်ယူရမယ်ဆိုတဲ့ဟာတရားဝင်စာထုတ်ပြန်ထားတဲ့ဟာများရှိသလားလို့ပြန်မေးတဲ့စာပြန်ပို့လိုက်တော့အကျိုးကြောင့်တော့မပြောင်းပါဘူးပေါ့နော်ဆိုလိုချင်တာအဲ့ဒီအဖြစ်အပျက်ကတော့စောစောပြောသလိုပဲကိုပြည်တွင်းကသတင်းသမားကဒီညဦးလိုမျိုးမှာသတင်းသွားယူတဲ့ဟာမျိုးကိုခွင့်ပြုချက်ယူရမယ်ဆိုတဲ့ဟာမျိုးခွင့်ပြုချက်ယူတော့အနောက်ကနေလိုက်ပြီးတော့ဒီခွင့်ပြုချက်ယူဖို့ဟို data အုပ်ချုပ်ရေးအဏ္ဏပိုင်းညလိုက်ပြီးတော့ပြောတဲ့ဟာမျိုးတွေဒီလိုဖိအားပေးတာမျိုးတွေလည်းရှိခဲ့တယ်ပြီးခဲ့တဲ့လ3လ4လ3လအတွင်းမှာပ
ါဟုတ်ကဲ့ခင်ဗျာဆရာဦးကြည်မြင့်ကွန်မြူကျော်လီလိုင်းပေါ်မှာခဏနေပေးပါဦးခင်ဗျာတော်ရှင်ချို့ကျွန်တော်ဖိတ်ခေါ်ချင်ပါတယ်အရင်ဆုံးတော်ရှင်တူပေးစာပေးပို့ထားပါတယ်ဥက္ကန်သားတဲ့သူဟာလေးကျွန်တော်ဖတ်ပြချင်ပါတယ်သူကတော့ဥပဒေကြောင်းနဲ့ပတ်သက်ပါတယ်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အာမခံချက်အားနည်းနေတာဟာဖွဲ့စည်းပုံအခြေခံဥပဒေရဲ့ပြဿနာပါပဲတဲ့အခြေခံဥပဒေရဲ့ပုံမှန်354မှာနိုင်ငံသားတွေရဲ့ဒီမိုစီအခွင့်အရေးတွေကိုပြဋ္ဌာန်းထားပါတယ်ချွင်းချက်3ချက်နဲ့ပြဋ္ဌာန်းထားပါတယ်တဲ့ဘာလဲဆိုရင်တော့နိုင်ငံတော်လုံခြုံရေးတရားဥပဒေစိုးမိုးရေးပြည်သူ့ကိုယ်ကျင့်တရားဆိုပြီးတော့ပါတဲ့ ဒီနေရာမှာဥပဒေအကြောင်းအရစဉ်းစားရင်အတော်လေးပြဿနာရှိပါတယ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေဆိုတာချွင်းချက်ထားပြီးတော့မပြတမ်းရပါဘူးတဲ့အဓိပ္ပာယ်ကိုလူသလိုပုံဖော်နိုင်တဲ့နားမလည်နိုင်တဲ့ဝါကျတွေလည်းမရှိရပါဘူးတဲ့နိုင်ငံတော်လုံခြုံရေးဆိုတာတိတိကျကျသတ်မှတ်ထားတာမရှိဘူးကြိုက်တယ်လို့အဓိပ္ပာယ်ကောက်ယူနိုင်ပါတယ်တဲ့တစ်ဆက်တည်းမှာပဲအခြေခံဥပဒေရဲ့ပုံမှန်တစ်ခုဖြစ်တဲ့48မှာနိုင်ငံတော်ဖွင့်ဆိုချက်ပါတဲ့နိုင်ငံတော်လုံခြုံရေးဆိုတာနိုင်ငံတော်ကိုဘယ်လိုဖွင့်ဆိုထားလဲဆိုတာနဲ့ဓာတ်ရိုက်ဆက်ဆက်နေတဲ့အတွက်အဲ့ဒါကိုလည်းပြန်ကြည့်ရပါတယ်တဲ့နိုင်ငံတော်ဆိုတာကိုအုပ်ချုပ်ရေးအာဏာနဲ့ဥပဒေပြည်ရေးကအဖွဲ့အစည်းနဲ့ပုတ်ကူဆိုပြီးတော့ဖွင့်ထားပါတယ်တဲ့သူတို့ကိုဝေဖန်ရင်ပဲနိုင်ငံတော်ကိုဝေဖန်တာပါပဲတဲ့ဒါကြောင့်မလို့ပြဿနာတက်တာပါတဲ့နောက်တစ်ခုကလွတ်လပ်စွာထုတ်ဖော်ပြောဆိုတာဟာဥပဒေရဆိုလို့ရှိရင်ပြစ်မှုမဟုတ်ဘူးဆိုတာပါတဲ့ထောင်မချနိုင်ပါဘူးအခြားဒီမိုစီနိုင်ငံတွေမှာလည်းပြစ်မှုလို့မမှတ်ယူပါဘူးတဲ့ဖွဲ့စည်းပုံကသူထောက်ပြထားတာပါအဲ့ဒါနဲ့ပတ်သက်လို့ကျွန်တော်နောက်ပိုင်းမှာဆရာဦးကြည်မီကိုနည်းနည်းမှတ်ချက်လေးမေးချင်ပါတယ်ကျွန်တော်တော့ရှင်တူလေးလိုင်းပေါ်ရောက်လာလို့ကျွန်တော်ဦးတန်းမောင်စတိုတိုဆွနေမြန်လို့ရပါတယ်ခင်ဗျာ
အဲဒီဥပဒေနဲ့တရားရေးမှာကဒီစစ်တမ်းနဲ့ရဲတဲ့အုပ်ချုပ်ကလား NLD ရဲ့အုပ်ချုပ်ကလားခုဒီနေ့ကစစ်တပ်ကပြောတယ်ကတန်တဲ့ကတိုက်တာသူတို့စော်ကားတယ်ဆိုတော့တန်တဲ့တိုက်ရဲဆိုတာကအာဏာရှင်အစိုးရကိုတိုက်တာစစ်တပ်ကိုစော်ကားတာမဟုတ်ပါဘူးလို့အဲစစ်တပ်ကတော့ဒီပြည်သူ့ရဲ့လားလားကိုစားပြီးတော့ပြည်သူ့ရောတရားစွဲလို့ရလားဟုတ်ကဲ့အဲ့ဒါလေးပြည်သူ့မှာဆိုဟုတ်ကဲ့ဒီလောက်ပါဘူ
းဟုတ်ကဲ့ဦးတမ်းမောင်မိကုန်းကိုပါတစ်ဆက်သေးဆရာဦးကြည်မြစ်ကိုကျွန်တော်မေးပြပါမယ်ဆရာဦးကြည်မြစ်ကျွန်တော်ခုနကဖတ်ပြတဲ့စာလေးကိုပဲအရင်ဖြည့်စေချင်ပါတယ်ကောမန့်အမှတ်ချက်ပေးစေချင်ပါတယ်ကြားလားမသိခင်ဗျာကြားလိုက်လားမသိသူကတော့ဥက္ကန္တာပြောထားတဲ့ထောက်ပြထားတဲ့ချက်ပါအခြေခံဥပဒေမှာပါနေတဲ့အချက်လက်တွေအဲ့ဒါနဲ့ပတ်သက်လို့ဆရာဦးကြည်မြစ်ရဲ့ဒီမှတ်ချက်ကိုပြန်ကြားလိုပါတယ
်အချင်းချင်းပြောရင်ဒီအခြေခံဥပဒေမှာတအုံလုံးကြီးပါပြဿနာတွေရှိတယ်ပြဿနာတွေရှိတယ်ဘာဖြစ်လို့ရှိတာလဲဆိုတာကတော့အိုက်ဆာဆွဲစဉ်လုံးကလေစစ်အာဏာရှင်တွေအလိုကျဆွဲထားတာပြည်သူအလိုကျဆွဲထားတာမဟုတ်ဘူးပြည်သူရွေးချယ်တင်ပြောက်ထားတဲ့အစိုးရကိုယ်စားလှယ်တွေနဲ့ဆွဲထားတာမဟုတ်ဘူးအတီးကြီးတော့လည်းလူကြီးတွေမှားပြီးတော့ဟလာအဲခါလေးပြီးပြီးတော့ဆိုလို့တဲ့ခါမှာလူကြီးတွေဟာ90နဲ့က9000မရှိပဲနဲ့တကယ်မှ94000လောက်ရှိပြီးတော့အဲစစ်စီးနေရမှာအဲ့ပြီးတော့90နဲ့ရခိုင်တော့ထောက်ခံတယ်ဆိုတဲ့ပုံစံမျိုးတွေလုပ်ပြီးတော့လုပ်ဆိုတော့အဲ့တော့ပြောချင်တာကတော့ဒီဥတွေမှာအဆသာအရာချွေးရက်တွေရှိတယ်ပြီးတော့လွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်လို့လည်းမရှင်းမလင်းနေရှိတယ်နောက်တစ်ချက်ကတရားဥပဒေစိုးမိုးရေးနဲ့ပတ်သက်လို့လည်းပဲတရားဥပဒေစိုးမိုးရေးကိုထိန်းသိမ်းရမယ်ပြည်ထောင်စုဝန်ကြီးဌာနကိုစစ်တပ်ကချုပ်ကင်ထားပြီးတော့အဲစစ်ဘုတ်ချုပ်ကသူ့လူဝန်ကြီးကိုပဲပေးပြီးတော့အဲ့ဒီအဲစစ်ဒီအမှုဖြစ်နေလို့တဲ့ခံပါလေစစ်တပ်ကအညီသာဒါကျဲရေဟောဘူဂျိုပြောတဲ့စကားပြောတာပါသူကတော့ရေမင်းကရေအစ်စ်လားရေအတူလားရေအတူတွေနဲ့အုပ်ချုပ်နေတဲ့ရေတပ်ဖွဲ့ကြီးဖြစ်နေတယ်အဲ့တော့ဒီအခြေခံဥပဒေကြောင့်မို့လို့အဲဘယ်လိုမှသူဟလာကျွန်တော်တို့အဓိကကြတဲ့ဝန်ကြီးဌာနတွေအခက်အခဲရှိတယ်တော့ကာလုံတွေဖွင့်စည်းမှာပြဿနာရှိတယ်အဲ့ဒါကြောင့်မို့ကျွန်တော်တို့ကဒီဟာကိုရိုးရိုးနည်းနဲ့တော့မရတော့ဘူးပြန်လဲသုံးသပ်ပြီးတော့စွတ်တော်နည်းနဲ့ပဲဒီပြည်သူလူကြိုက်မကြိုက်ကိုစနက်ခံွယ်ယူပြီးတော့ကြိုက်တယ်ဆိုရင်ဆက်အုပ်ချုပ်မကြိုက်ဘူးဆိုရင်တော့အသစ်ဆွဲပြီးတော့အသစ်ဆွဲတဲ့နေရာမှာလည်းပဲတမတော်ရဲတိုင်းသားကြီးရဲလက်ရှိအာဏာပိုင်ကြီးဆွဲပြီးတော့စနက်ခံွယ်ပြန်လုပ်ပြီးတော့ပြန်ပြီးတော့ရွေးကောက်ပွဲအသစ်ပြန်တော့တဲ့ခါအဲ့လိုလုပ်တဲ့နည်းနဲ့မှတပါဘလုံးနည်းနဲ့မှဒီဖွဲ့စည်းပုံဟိုဒီလိုမျိုးလေးသုံးချက်ကိုကျော်လို့မရဘူးဒါကြောင့်မလို့ခုဒီကိစ္စတွေဖြစ်နေရင်ဒီဖွဲ့စည်းပုံအခြေခံဥပဒေအာဏာရှင်တွေကြောင့်လို့ဖြစ်တယ်ဆိုတာကတော့ကျွန်တော်အတိအလင်းဥပဒေသဘာဝတရားနည်းနဲ့ပြောပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျ
ာနောက်တစ်ချက်ကတော့
ဟုတ်ကဲ့ပြောပါ
နောက်တစ်ချက်ချက်တာကဟိုတရားပြောတာမေးခွန်းရှိတယ
်ဟုတ်ပါတယ်စစ်တပ်နဲ့ပတ်သက်
အဲမေးခွန်းမှကျွန်တော်မေးသွားတယ
် तू ကအဓိကစစ်တပ်နဲ့ပတ်သက်လို့မေးတာပါစစ်တပ်ကတရားဆိုတဲ့ကိစ္စတွေကလုတ်ခွင့်အောင်ရှိရလားပေါ့နော်ကျွန်တော်အတဆက်ထဲမေးချင်တာက
ဟုတ်ပြီဟုတ်အဲ့အားဒီလိုဗျာအခုအဲ့ဒါတကယ်ကောင်းတဲ့မေးခွန်းမေးဘာပြောလို့လဲဆိုတဲ့အခါကျတော့စစ်တပ်ကစစ်တိုက်တဲ့အလို့လို့အောင်တက်ကြီးကာကွယ်ရေးလို့အောင်လေစစ်တပ်ကတရားစွဲခြင်းလေဆိုလို့ချင်းရင် तू ကကျွန်တော်တို့ချင်းနေချုပ်ကိုတည်ပြရမယ်အဖြစ်စဉ်ပြောပြီးတော့နိုင်ငံတော်ကိုစားလာစစ်တပ်ကနိုင်ငံတော်ကိုစားနေတဲ့ချင်းနေချုပ်ကစွဲပေးလိမ့်မယ်အဲ့ဒါမှာဟိုလုံးကလည်းအစင်စက်ကဒါပဲ तू ကစစ်ခုံရုံးမယ် तू ကလုပ်ပြီအရက်ဆက်ရုံးနေမှာဝင်ပြီးတော့တရားစွဲမှမိတယ်အဲ့ဒါဘယ်တော့မှလည်းမလုပ်ခဲ့ဘူးအဲ့ဒါကိုအခုသူတို့ကအဲ့ဒါတွင်းတွင်းကြီးလုပ်နေတယ်အဲ့ဒါသူတို့ကနောက်တစ်ခုကကျွန်တော်နိုင်ငံမှာဖြစ်နေတဲ့ဝင်းနေကြကောင်းတဲ့အဖြစ်အပျက်ကဘာလဲဆိုတော့အရက်သားကိုတပ်မတော်ကစစ်တပ်ကဘယ်ဥပဒေနဲ့စိုက်တဲ့နေရာစိုက်တဲ့ချိန်မှာလောက်ကြောင်ပြန်ပြန်ရှေ့ကြောင်ပြန်ပြန်စိုက်တဲ့နေရာစိုက်တဲ့ဥပဒေစိုက်တဲ့တရားစွဲတဲ့နေတရားရုံးနေရာဆိုတပ်မတော်ကဆွဲလာလို့ရှိရင်ရဲစခန်းကြီးရဲ့လက်ကမ်းတရားဥပဒေအိုက်တဲ့မဲ့အဖြစ်ပြီးတော့
ီလူတွေကတတ်မတော်သားတွေပေါ်မှာလူတက်မလေးမှုတွေပေါ်မှာအမှုဆုံးခွင့်လည်းမရှိဘူး။တို့တစ်ခါခေါ်သွားတော့ဒီလိုစစ်ကိုရောဘာဖြစ်ဖြစ်ပြန်မနေဘူး။အဲ့တော့လွတ်လပ်ခွင့်နဲ့တရားစီရင်ရေးဟာဤလူတွေကမရဘဲနဲ့တတ်မတော်ကပဲအပြိဝါရပြီးတော့ကျွန်တော်တို့ကပူရပညာရှင်ကြီးတွေကျွန်တော်ဆိုအသက်85နှစ်ရှိကြ။ဒီကနိုင်ငံတကာမှာ85နှစ်80လောက်ဆိုပြန်လုံနေတဲ့အချိန်မှာ85နှစ်ရှိတဲ့ကျွန်တော်ကိုထောင်ထဲထဲကိုတက်တမတော်ကလှုပ်လေဗျာသူအဲ့ဒါသူတို့ကဒီကြီးလာဆိုတာဘာလဲဗျာ
ဟုတ်ကဲ့ဆရာဦးကြီးမြင့်ဟုတ်ကဲ့ကျွန်တော်ခတ်တူတူလေးကွန်မြူကျော်ကိုမေးချင်ပါတယ်ခင်ဗျာကွန်မြူကျော်ခုနကကျွန်တော်ပြောလို့အမုန်းစကားနဲ့ပတ်သက်ပြီးတော့အင်တာနက်အွန်လိုင်းတွေမှာကန့်သက်တာတွေရှိကြပါတယ်အခု Facebook တွေပါလဲကန့်သက်လာအဲ့တော့ဒီကန့်သက်မှုတွေကတစ်ဖက်မှာလွတ်လပ်စွာပြောဆိုခွင့်ကိုထိခိုက်နေပြီလားကွန်မြူကျော်မြင့်ခတ်တူတူလေးဖြည့်ပြီးပါလားခင်ဗျာစက္ကန့်30ကျော်လောက်ရပါတယ်
ဒီ internet online ပေါ်မှာဒီမိုးစကားဆိုတဲ့ဟာကိုသူတို့ဒီ Facebook ပေါ့နော်သူပြတော့မြန်မာနိုင်ငံက93ရာနှုန်းလောက်က social media တုံးနေပြီးတော့ Facebook တုံးတော့ Facebook လို့ပဲပြောတော့ Facebook ကသူတို့ blue policy နဲ့ blue ဟာနဲ့ဟို community စနေဆိုတော့ဟိုဒီအတိအပြီးထုတ်ပြန်လာတယ်သို့တော့ဒီဟာကအရင်ရေးပြီးအဆန်နေတာပေါ့နော်ဆိုတော့သူတို့တခါလေးမှဖြုတ်ချလိုက်တဲ့ဟာတွေကဘာဆိုတဲ့ဟာကဒီကဟို social media တုံးနေပြီး Facebook တုံးနေပြီးနားမလည်နိုင်ဖြစ်နေတာပေါ့နော်ဒါပေမဲ့လည်းတချို့တော့အမြင်မတူသဘောကွဲလွဲတဲ့ဟာအမုန်းစကားလည်းမဟုတ်ဘူးသို့တော့ဟိုဟိုကျန်းသက်မှုလည်းလှုပ်ဆော်တာမဟုတ်ဘူးဒါပေမဲ့အဲ့လိုပို့စီကြတာကဖြစ်ပြန်အောင်ဆိုတော့သူတို့ဘလို့ဟုတ်ဟုတ်ဘလို့ဖြုတ်တယ်လဲဆိုတဲ့ဟာမျိုးprincipal ဟိုမူဝါဒကိုအချင်းလင်းမကြီးညာရတဲ့အတွက်ဒီဟာကလည်းတုံးဆွဲတဲ့လူတွေကြားထဲမှာရှုပ်ထွေးမှုတွေဖြစ်နေတယ်ဒါကလည်းဟိုလွတ်လပ်စွာပြောဆိုခွင့်ကိုအချင်းလင်းမရှိတဲ့အတွက်အတိုင်းသားတစ်ခုထိထိခိုက်နေတာတော့အမှန်ပဲ
ဟုတ်ကဲ့ပါခင်ဗျာကျွန်တော် diet လေးလိုက်အစီအစဉ်ချိန်စစ်တော်လို့ပါပေါင်းဆွေးနွေးပြီးတဲ့ရှင်းနေကြီးဦးကြည်မြင့်နဲ့ကုမြကျော်တနေ့တော်ရှင်အားလုံးကျေးဇူးများကြီးတင်ပါတယ်ခင်ဗျာကျွန်တော် diet လေးလိုက်အစီအစဉ်တော့ဒီမှာပဲကျန်တော့ပြပ
ါကိုသားညုံဦးစီစဉ်ပြီးထုတ်လုပ်သူကိုရနိုင်တဲ့အတူဆွေးနွေးခဲ့ကြတဲ့အင်္ဂါနေ့ညချမ်းတရက်လေးလိုက်အစီအစဉ်မှာရှင် VOA American အသံရဲ့ဗုဒ္ဓဦးနေမနေ့ကအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
်။ VOA ကိုဆက်သွယ်ချဖို့လည်းဖိတ်ခေါ်ပါတယ်ရှင်။အခုတော့သူယုံကြည်ရာအပတ်စဉ်အစီအစဉ်ကိုနားဆင်ကြရအောင်ပါ။စာကြည့်တဲ့လုပ်ငန်းတွေလုပ်နေတဲ့ကြပြားဆရာညီစေဘာကိုယုံကြည်ပါတယ်မမိုးဖြူစီစဉ်ထားပါတယ
်ကျွန်တော်တို့ဒီဘက်မှာကြတော့တကယ်တမ်းလူအပ်နေတဲ့ဟာကပြည်သူတွေအများစုရဲ့အသိပညာပေါ့တကယ်တမ်းနိုင်ငံတော်ကယုံကြည်တယ်ဆိုတော့အခုဆိုရင်ဒါအမျိုးသားစာကြည့်တဲ့တွေလည်းလုပ်တယ်ကျွန်တော်တို့ဒီ Talking Foundation ကနေဆိုရေးသားစာကြည့်တဲ့တွေလည်းလုပ်တယ်နောက်တစ်ခါကျတော့ online ဒီ application တွေကနေလည်းလုပ်တယ်ကောင်းပါအဲ့မဲ့တကယ်တမ်းကျတော့ကျွန်တော်တို့နိုင်ငံမှာကတကယ်အခြေခံအသိပညာကိုမရောက်သေးတဲ့ဟာကအောက်ခြေခြေတွေကအများကြီးပဲအဲ့ဒီလူတွေအတွက်ကိုကျွန်တော်တို့တကယ်ကိုအဲ့ data မှာချိရောက်နေလုပ်ပြနိုင်မယ်စာတိတိုင်းမျိုးတွေအများကြီးဖြစ်လာလို့ချင်းဒါပူကောင်းတယ်လို့ကျွန်တော်မြင်ပါအဲ့လိုပဲအဲ့ဒီလိုကဏ္ဍမျိုးကိုလည်းအစိုးရအနေနဲ့တူအမျိုးသားစာတိတိုင်းဒီမှာလည်းအများကြီးပဲသူတို့ဒီဦးနီထောက်ပံ့ပြီးတော့ဗောနော်သူတို့ကထောက်ပံ့မှုနဲ့လုပ်ပေးနေတူပဲကျွန်တော်တို့ကိတိစာကြီးတိုက်တွေကိုလည်းသူတို့အနေနဲ့အစိုးရအနေနဲ့အတီးကအများကြီးထောက်ပံ့မှုတွေလုပ်ပေးနိုင်ဖို့လည်းဒါကျွန်တော်တို့နိုင်ငံမှာလိုအပ်တယ်လို့မြင်ပါလက်ရှိမှာဖြစ်နေတာကတော့ဒီနိုင်ငံလုံးအတိုင်းအတာနဲ့ကိတိစာကြီးတိုက်ဥပဒေတွေပေါ်လာတယ်ဗောနော်ကြိုင်ငယ်တဲမှာပဲဒီဘက်မှာမူပိုင်ရေးဥပဒေတွေရှိတယ်ဒါနဲ့တကယ်တမ်းမှာကျတော့ပြည်သူစာကြည့်တဲ့ဥပဒေတွေနဲ့ဒီဘက်မှာရှိတဲ့မူပိုင်ရေးဥပဒေတွေနဲ့ကချိတ်ဆက်မှုကအားနည်းနေတဲ့အားမျိုးတွေသွားကြည့်တယ်။ဒီဘက်မှာမူပိုင်ရေးဥပဒေမှာကတော့ပြည်သူစာကြည့်တဲ့ဥပဒေကိုသွားပြီးတော့ချိတ်ဆက်ထားပြီးပြည်သူစာကြည့်တဲ့တွေကိုသွားပြီးချိတ်ဆက်ထားပြီးမယ်။ပြည်သူစာကြည့်တဲ့ဥပဒေမှာကျတော့မူပိုင်ဝင်းရဲ့ဘယ်လိုပြောမလဲဆိုစိုးကျိုးတွေကိုကျွန်တော်တို့ကပြန်ပြီးတော့အဲ့မှာကာပါလောက်ထားတဲ့မျိုးတွေအားနည်းနေတဲ့အခါကျတော့အဲ့လိုမျိုးလေးတွေလုပ်ပေးနိုင်လို့ရှိရင်တော့
ဟိုကောင်းမယ်ပေါ့တကယ်တမ်းကတော့ကျွန်တော်တို့လက်ရှိစာစီတိုက်အချင်းချင်းဆိုစာစီတိုက်ဆိုတဲ့ဟာကြီးကကျွန်တော်တို့တန်းညီမှာကြိုးပြန်ပြီးတော့ရည်ရည်မှုအနေနဲ့ပြန်ထွက်လာတယ်ကြိုးပြန်ပြန်ရည်ရည်မှုအနေနဲ့ထွက်ပြီးမှကျွန်တော်တို့ဒီဟို1990လောက်ကကျွန်တော်တို့စာကြည့်ဒီစာအုပ်အားတိုင်းရည်ရည်မှုအနေထားလောက်တော့မှပြန်ပြီးတော့မတော်ဆိုင်သေးတဲ့အနေထားမျိုးတွေရှိတယ်ပေါ့နော်အဲ့ဒီအတွက်ကျွန်တော်တို့ကအဲ့စာကြည့်စာအုပ်အားတိုင်းရည်ရည်မှုကိုပြန်ပြီးတော့ဝင်သွားနိုင်မယ်ကျွန်တော်တို့စီးပွားစာကြည့်တိုက်ကလေးတွေဖြစ်လာဖို့အတွက်အစိုးရအနေနဲ့ရောနောက်တကယ်ပြည်သူတွေအနေနဲ့ရောတကယ်ကျွန်တော်တို့တွန်းတွန်းတက်တက်နဲ့စီးပွားစာစာနဲ့ဝိုင်းပြီးလုပ်ကြဖို့တူတယ်လို့မြင်ပါအဲ့ဒီလိုပဲကျွန်တော်တို့ကစာကြည့်တိုက်လုပ်မှုတွေကိုကျွန်တော်တို့လုပ်တဲ့အချိန်မှာပဲကျွန်တော်တို့ကတစ်ချိန်တည်းထဲမှာဘာလုပ်ပြရမလဲဆိုတော့ကျွန်တော်တို့ကကလေးစာတွေကိုလည်းကျွန်တော်တို့ဖွင့်ပြအောင်လုပ်ပြရမယ်ကလေးစာတွေကိုဖွင့်ပြအောင်လုပ်ပြရတဲ့နေရာမှာကလေးတွေနဲ့ဒီမှာသူတို့ငွေပင်လေးကနေပြီးသူတို့ဒီစာဖတ်တဲ့အလေးအကျင့်လေးတွေရလာအောင်တယောက်နဲ့တယောက်ကိုသူတို့ဒီလိုမျိုးပြပောင်းဆောင်ရွက်တက်လာအောင်အဲ့လိုမျိုးလိုအပ်တာမျိုးတွေရှိပါတယ်။နောက်တစ်ခါကျွန်တော်တို့ကလေးကပြကလေးကပြကျန်းသားမှာစာလို့ရှိရင်ဒီနေ့ကျွန်တော်တို့ကလေးတွေဖြတ်တန်းနေရတဲ့ခစ်စနစ်နဲ့ကြာရင်နည်းနည်းလေးအလန်းကွာသွားတဲ့သဘောမျိုးတွေရှိတယ်ပေါ့။အဲ့ဒီခါကျကျွန်တော်တို့ကဒီဘက်ကလေးတွေနဲ့ကိုက်ညီတဲ့ကပြတွေကိုကျွန်တော်တို့ထပ်ပြီးစာဖို့လည်းလိုအပ်တယ်။ဒီရန်ကြတော့လူကြီးတွေရေးပြတဲ့ကလေးတွေဖတ်ဖို့ရေးပြတဲ့ကလေးကပြားကြီးလည်းရှိဖို့လိုအပ်တယ်လို့ကလေးတွေကိုယ်တိုင်ရေးတဲ့ကလေးကပြားကြီးလည်းသင်တန်းမှုလိုတယ်တကယ်တမ်းကျွန်တော်တိုင်းရိုင်းမှာလိုက်ကြည့်လိုက်လို့ရှိရင်တော့ကလေးတစ်ချင်းနဲ့ပတ်သက်တဲ့ဟာမျိုးကိုလည်းတကယ်ကြည့်ရပညာရှင်တွေကလေးတွေအပေါ်မှာတကယ်စီနာထားတဲ့လူတွေအတိုင်းဝိုင်းနေရနေပြီးတော့ကလေးတစ်ချင်းလေးတွေဖန်ပြီးကြဖို့လည်းလိုအပ်တယ်လို့မြင်ပါတယ်ဒီစာစာကြည့်တဲ့ယူခြင်းမှာအခုတော့တော်တော်များများလို့လောက်လာပါတယ်ဒီကလေးစာကလေးဒီမှာဒီစာဖတ်တဲ့စာဖတ်ခြင်းနှင့်တင်ရေးနဲ့ပတ်သက်ပြီးတော့လည်းတော်တော်များများအားလုံးတက်တက်ကြွကြွနဲ့လောက်ကြတယ်ဒါပေမဲ့ကျွန်တော်တို့ဒီတကယ်ပြည်သူစာကြည့်တဲ့ဒီတင်းမှာကလေးလေးတွေကြော်လာအောင်စာကြည့်တဲ့ယူခြင်းကိုသူတို့ငငယ်လေးကနေပြီးတော့သူတို့မှာတစ်ခါလေအလေးအကျင့်နဲ့စာကြည့်တဲ့ဒီမှာပြောတဲ့သူတို့ယဉ်ကျေးမှုတွေနဲ့ထိတွေ့သွားအောင်သူတို့ဒီမှာရှင်းပြန်လာအောင်ဆိုပြီးတော့ကျွန်တော်တို့လောက်ကြရင်ပို့ပြီးတော့ကောင်းမယ်လို့ပဲမြင်ပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
ဒီရေအမေရိကန်အသံမနေ့ဖြင့်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းနိုမီတာ32 40 48လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုမနေ့ခင်း7နိုင်ကနေ9နိုင်အထိလိုင်းနိုမီတာ20 25 32တို့ကနေလည်းပြန်ပြီးတော့နားဆင်နိုင်ကြပါတယ်ရှင်။ကျွန်တော်သတင်းချင်းချုပ်ကိုဒေါက်ခင်မြို့သက်ကကြီးညာပေးမှာပ
ါ။သမ္မတဒေါ်နယ်ထရမ့်ကိုနိုင်ငံရေးအထောက်အကူဖြစ်စေမယ်စုံစမ်းမှုလုပ်မယ်လို့ယူကရိန်းကလူသိရှင်ကြားမကြေညာရဲ့ယူကရိန်းအတွက်အမေရိကန်ရဲ့စီးရေးအကူအညီဒေါ်လာတန်း400လောက်ကိုထုတ်ပေးမှာမဟုတ်ဘူးလို့သူယုံကြည်ကြောင်းဥရောပသမ္မတဆိုင်ရာအမေရိကန်သမ္မတကြီး Gordon Sondland ကအောက်လွှတ်တော်ကြားနာပွဲမှာထွက်ဆိုခဲ့ပါတယ်။ဒီမိုကရက်တစ်ကြီးစိုးထားတဲ့အောက်လွှတ်တော်ကသမ္မတထရမ့်အပေါ်မှာတရားစွဲဆိုနိုင်ရေးစုံစမ်းစစ်ဆေးမှုတွေလုပ်ခဲ့ခြင်းကသမ္မတကြီးဆွန်လန်ထွက်ဆိုထားတာအတွက်ပြန်လည်ဖော်ပြချက်ကိုအင်ကာနေမှာထုတ်ပြန်လိုက်တာဖြစ်ပါတယ်။လွန်ခဲ့တဲ့၄နှစ်ကျော်ကရွန်ဂျာဒုက္ခသည်တွေကိုမြန်မာနိုင်ငံကနေထိုင်းနိုင်ငံတောင်ပိုင်းကိုခိုးထုတ်ရမှာပါဝင်တဲ့အဓိကတန်းတရားရှိသူတွေကထိုင်းအစိုးရဖမ်းဝရမ်းထုတ်ထားသူတဦးဖြစ်တဲ့ကိုတုတ်ခေါ်စန်တီပီယာကော့ကိုကမ္ဘောဒီးယားနိုင်ငံမှာဖမ်းဆီးရမိပြီးအခုသူ့ကိုထိုင်းအာဏာပိုင်တွေဆီလွှဲပြောင်းပေးရလိုက်ပါပြီ။သူကိုလွန်ခဲ့တဲ့၄နှစ်ကလူကုန်ကူးမှုမှာပါဝင်သူတွေအတွက်ချထားတဲ့ထောင်နှံပြစ်ဒဏ်28နှစ်ကနေ89နှစ်အထိတိုးမြင့်ချထားပါတယ်။ရွန်ဂျာရင်းနဲ့ပတ်သက်ပြီးအမေရိကန်ကဘင်္ဂလားဒေ့ရှ်ကိုပြည်ဝထောက်ခံကြောင်းထက်လောင်းပြောဆိုခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဂျာယီဝန်ကြီးကပြောပါတယ်။ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့အမေရိကန်နိုင်ငံဂျာယီဝန်ကြီးဌာနတောင်အာရှနဲ့အာရှလေဝိုင်းဆိုင်ရာခေတ္တလက်ထောက်နိုင်ငံဂျာယီဝန်ကြီးနဲ့တွေ့ဆုံပြီးမှပြောကြားလိုက်တာပါ။အမေရိကန်နဲ့တရုတ်တို့ကြားလက်ရှိဖြစ်ပေါ်နေတဲ့ကုန်သွယ်ရေးစစ်ပွဲဟာစားသုံးသူတွေအတွက်ကုန်စည်နှုန်းကြီးမြင့်မှုနဲ့အတူထုံကုန်ကျဆင်းမှုကြောင့်နှစ်ဖက်စလုံးစီးပွားကိုထိခိုက်စေတယ်လို့ကုလသမဂ္ဂကပြောပါတယ်။
နောက်ဆုံးရသတင်းတွေကိုဒေါခင်မြို့သက်ကြီးညာပေးခဲ့တာဖြစ်ပါတယ်ဒီမနက်ခင်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာက Darrell Smith ဖြစ်ပါတယ်ညနေဘက်6နာရီကနေ9နာရီထိထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုတော့လိုင်းတိုမီတာ71.25တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေကြောင်း VOA 1.2 1.3 အပေါင်းကဆုမွန်ကောင်းတောင်းပါတယ်ကျမသင်ကြည့်ထိုက်ပါ
This program has come to you from the Voice of America, Washington.